Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်အောက်တိုဘာလ20ရက်တနင်္ဂနွေနေ့ညပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 51လိုက်လက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုကိုသားညုံနဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်။စီးရီးယားနိုင်ငံမြောက်ပိုင်းမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကိုဒီကနေ့ပြန်ရုပ်သိမ်းပြီးတော့အဲ့တပ်တွေကိုအီရန်နိုင်ငံကိုဆေးလွှတ်သွားမှာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောလိုက်ပါတယ်။ဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်ရေးနဲ့ပတ်သက်ပြီး EU အနေနဲ့ဆောင်ဆိုင်ပေးဖို့ဗြိတိန်ဝန်ကြီးချုပ် Boris Johnson ကစနေနေ့နောက်ပိုင်းမှာတောင်းဆိုလိုက်ပါတယ်။အမေရိကန်ဒေါ်လာ30လောက်ရှိတဲ့Crystal Methamphetamine စိတ်ကြော်စီ23ကိုကပ်ပလီပင်လယ်ထဲမှာငါးဖန်သမားတွေကပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကတွေ့ရှိခဲ့တယ်လို့မြန်မာအာဏာပိုင်တွေကဒီနေ့မှပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်ဒေတာရင်းနဲ့နိုင်ငံကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
။အခုညပဲဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေမှာတော့အိန္ဒိယနိုင်ငံမှာလမ်းချားတွေနဲ့တက္ကစီတွေကိုလျှက်စစ်စွန့်ရင်နဲ့ပြည်ဆွေးနေတဲ့အကြောင်းသိကြရမှာဖြစ်တယ်လို့မြန်မာဒီမိုကရေစီရေးရဆွေးနွေးခန်းမှာတော့
ကျွန်တော်တို့အဓိကလုပ်ကDelay စီရိုက်တဲ့ဖို့ရဲ့အချင်းပေါက်ပြန်မှုတွေကိုအချင်းကောင်းလာအောင်ပြင်ပေးရတဲ့အလုပ်ဖြစ်တဲ့အတွက
်အဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်နဲ့ VOA ရဲ့သီးသန့်တွေ့ဆုံမေးမြန်းခန်းကိုနားဆင်ရဖို့ရှိပါတယ်။စီစဉ်နောက်ပိုင်းမှာတော့သတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာပါရှင်။အခုရင်ဆုံးတော့တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညိုဦးတို့ကပြောပြပေးပါမယ်ရှင်။
စီးရီးယားနိုင်ငံမြောက်ပိုင်းမှာရှိတဲ့အမေရိကန်ခြေစိုက်ခန်းစစ်ခန်းတွေကတပ်ဖွဲ့တွေကိုအမေရိကန်ကဒီနေ့မှပြန်ရုပ်သိမ်းလိုက်ပြီးအဲ့ဒီတပ်ဖွဲ့တွေကိုအီရန်နိုင်ငံအနောက်ဘက်ကိုဆေးလွှတ်သွားမှာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကပြောလိုက်ပါတယ်။အဲ့ဒီတပ်တွေအနေနဲ့ဒေသတွင်းမှာရှိတဲ့ ICE အစွန်းရောက်တွေကိုနှိမ်နင်းနေတဲ့တံပြန်အကြမ်းဖက်စစ်ဆင်ရေးတွေကိုဆက်လုပ်သွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်။တရထောင်းကကြံပေးတဲ့အတိုင်းအဲ့ဒီအမေရိကန်တပ်ဖွဲ့ဝင်900ကျော်ကိုအမေရိကန်နိုင်ငံကိုပြန်ပို့မှာမဟုတ်ပဲအီရန်နိုင်ငံကိုတိတ်မကြခင်အချိန်အတွင်းမှာရွှေ့သွားမှာဖြစ်တယ်လို့ဝန်ကြီးအက်စဖာကပြောပါတယ်။အီရန်နိုင်ငံကနေစီးရီးယားနိုင်ငံတဲကိုအမေရိကန်ရဲ့တံပြန်အကြမ်းဖက်နေနေတဲ့လုပ်ငန်းတွေဝင်လုသွားနိုင်ခြေရှိတယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့စီစဉ်တွေကိုတော့ရေးဆွဲသွားမှာဖြစ်ပြီးတော့လာမယ့်ရက်တွေအတွက်မှာချင်းပမဲ့နေတူမြောက်အတ္လန္တိတ်စစ်စာချုပ်အဖွဲ့ရဲ့အစည်းအဝေးတွေအတွင်းမဟာမိတ်တွေနဲ့ဆွေးနွေးပွဲတွေအတွက်မှာထည့်သွင်းဆွေးနွေးသွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်။တကယ်လို့အမေရိကန်တပ်ဖွဲ့တွေအနေနဲ့စီးရီးယားနိုင်ငံတဲကိုပြန်ဝင်ရမယ်ဆိုရင်လည်းသူတို့ကိုလေရင်တွေနဲ့လိုက်လံအကာအကွယ်ပေးသွားမှာဖြစ်တယ်လို့ဝန်ကြီးအက်စပါကပြောပါတယ်။အမေရိကန်နဲ့အီရတ်ဆိုရကြားသဘောတူညီချက်အရအီရတ်နိုင်ငံမှာအခုလောလောဆယ်အမေရိကန်တပ်ဖွဲ့ဝင်9,000လောက်ရှိနေပါတယ်ခင်ဗျာ။
အမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ဟာကြိုတင်ကြေညာထားတာရှိပဲနဲ့အာဖဂန်နစ္စတန်နိုင်ငံကိုရောက်ရှိသွားပါတယ်။တာလီဘန်နဲ့ဆွေးနွေးပွဲတွေပြန်ဆနိုင်ဖို့အတွက်အမေရိကန်ဘက်ကကြိုးပမ်းနေတဲ့အချိန်မှာပဲသူအခုလိုရောက်ရှိသွားတာဖြစ်ပါတယ်။သူ့ရဲ့ခီးစဉ်ရွေချက်ကတော့အာဖဂန်မှာရှေ့ဆက်သွားနိုင်မဲ့နိုင်ငံရေးအရညီညာရေးသဘောတူညီချက်တည်းရရှိနိုင်ဖို့ဖြစ်တယ်လို့ကာကွယ်ရေးဝန်ကြီး Esper ကခီးစဉ်အသွားမှာပါသွားတဲ့သတင်းတောက်တွေကိုပြောပါတယ်။အမေရိကန်ပြည်ထောင်စုရဲ့ပြည်ပစစ်ပွဲတွေမှာအကြဆုံးလို့ပြောနိုင်တဲ့18နှစ်ကြာနေပြီဖြစ်တဲ့အာဖဂန်စစ်အဆုံးတတ်နိုင်ဖို့အတွက်ညီညာရေးသဘောတူညီချက်တရရလို့နှီးပါအခြေမှာပဲအမေရိကန်တာလီဘန်ဆွေးနွေးပွဲတွေကိုသမ္မတ Trump ကပြီးခဲ့တဲ့လတုန်းကဖျက်သိမ်းခဲ့တာပါ။အာဖဂန်မှာရှိတဲ့အမေရိကန်တပ်ဖွဲ့တွေနဲ့အာဖဂန်အရသားတွေကိုတာလီဘန်သဘုံတွေကတိုက်ခိုက်မှုတွေရှိနေတာကြောင့်ညီညာရေးလုပ်ငန်းစဉ်အဆုံးတတ်တယ်ဆိုပြီးတော့သမ္မတ Trump ကအဲဒီလိုကကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဥရောပသမ္မတကနေဗြိတိန်နိုင်ငံနှုတ်ထွက်ရေး Brexit နဲ့ပတ်သက်ပြီးတော့EU အနေနဲ့ဆောင်ဆိုင်ပေးဖို့ဗြိတိန်ဝန်ကြီးချုပ် Boris Johnson ကစနေနေ့နောက်ပိုင်းမှာတောင်းဆိုလိုက်ပါတယ်။ဥရောပသမ္မတကနေဗြိတိန်နှုတ်ထွက်ရေးနဲ့ပတ်သက်ပြီးတော့ဗြိတိန်ဝန်ကြီးချုပ်ရဲ့အဆိုကိုပါလီမန်ဘက်ကဆုံးဖြတ်ဖို့ရှေ့ဆိုင်လိုက်တာကြောင့်အခုလိုမျိုးဗြိတိန်ဝန်ကြီးချုပ်က EU ကိုတောင်းဆိုလိုက်တာဖြစ်ပါတယ်။ဒါပေမဲ့လည်းလာမယ့်ဒီအောက်တိုဘာ31ရက်နေ့မှာ EU ကနေဗြိတိန်နှုတ်ထွက်ဖို့ကိစ္စကိုဆိုင်းငံ့မဲ့အပေါ်မှာသူတူးချင်းအနေနဲ့တော့ဆန့်ကျင်တယ်ဆိုပြီးတော့ဝန်ကြီးချုပ် Johnson ကပြောပါတယ်။အခုလိုရွှေဆိုင်းလိုက်တဲ့အတွက်ဗြိတိန်နိုင်ငံအတွက်ရော EU မိဖက်နိုင်ငံတွေနဲ့ရဲ့အကျိုးစီးပွားကိုလည်းထိခိုက်လာနိုင်မှာရှိတယ်လို့သူလက်မှတ်ရေးထိုးပြီးပို့လိုက်တဲ့စာထဲမှာဝန်ကြီးချုပ်ကပြောထားပါတယ်။ဒီနေ့စော်ပိုင်းတုန်းကလည်းနောက်ထပ်ထပ်ပြီးတော့ရွှေဆိုင်းလိုက်ခြင်းအဖြစ်ဗြိတိန်အတွက်ရော EU အတွက်ရောဒီမိုကရေစီအတွက်ပါမကောင်းဘူးဆိုပြီးတော့ဝန်ကြီးချုပ် Johnson ကလွတ်တော်အမှတ်တွေကိုပြောထားပါတယ်။သတ်မှတ်ထားတဲ့အချိန်မတိုင်ငယ်တနားကြီးအလိုမှာပဲဥရောပကနေဗြိတိန်ခွဲထွက်ရေးကိစ္စနဲ့ပတ်သက်ပြီးတော့အချိန်ထပ်တိုးပေးဖို့တောင်းဆိုကြရောက်ရှိလာခဲ့ပြီဖြစ်ကြောင်းသ ူအနေနဲ့ဒီကိစ္စကိုဘယ်လိုတုံ့ပြန်ဆောင်ရွက်ရမလဲဆိုတာကို EU ခေါင်းဆောင်တွေနဲ့ဆွေးနွေးသွားမှာဖြစ်တယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါနယ်ဒ်တုစ်ကလည်းပြောပါတယ်။ဗြိတိန်ပါလီမန်ကပြီးခဲ့တဲ့လကပြဋ္ဌာန်းခဲ့တဲ့ဥပဒေအရ EU ကနေဗြိတိန်နှုတ်ထွက်ရေးသဘောတူညီမှုကိုပါလီမန်လွှတ်တော်အမတ်တွေကဒီစနေညမှာအတိမပြုတ်ဘူးဆိုရင်သတ်မှတ်ထားတဲ့အချိန်မတိုင်ခင်မှာဗြိတိန်အစိုးရအနေနဲ့ဥရောပကနေဗြိတိန်ခွဲထွက်ရေးကိစ္စကို၃လရွှေ့ဆိုင်းပေးဖို့စာရေးသားတောင်းဆိုရမှာဖြစ်တယ်လို့ဆိုထားပါတယ်ခင်ဗျာ။
သမ္မတ်ထရမ့်အဒီနဲ့လာမယ့် G7 စမုတ်ထည်သည့်အစည်းအဝေးကိုဖလော်ရီဒါမိုင်အမီမှာရှိတဲ့သူ့ရဲ့ပိုင်တဲ့ Golf Open Pitch ကမှာလှုပ်ဖို့အစီအစဉ်ကိုဖျက်လိုက်ပြီလို့စတင်ညတော့က Twitter အကောင့်ကနေပြီးတော့သမ္မတ်ထရမ့်ကရေးပါတယ်။မိုင်အမီမှာရှိတဲ့ Trump National Doral မှာစမုတ်ထည်သည့်အစည်းအဝေးကျင်းပမယ်လို့ပြီးခဲ့တဲ့သတင်းပတ်စောပိုင်းတော့ကသမ္မတ်ထရမ့်ကပြောခဲ့တာမှလို့သမ္မတ်တဦးအနေနဲ့ကျင်းဝဲအရာမလုပ်သင့်ဘူးဆိုပြီးဝေဖန်မှုတွေရှိပါတယ်။ဒေါ်ရယ်ပန်းဖြစ်စခန်းမှာလုံမဲ့ကိစ္စအပေါ်မှာအတိုက်ခံလုပ်ဝေဖန်တဲ့အတွက်သတင်းမီဒီယာတွေကိုရောဒီမိုကရက်တစ်ကိုပါသမ္မတ်ထရမ့်ကတုံ့ပြန်ပြစ်တင်ခဲ့ပါတယ်။မိုင်အမီလင်ကွန်းနဲ့နီးပြီးတော့အင်ပတန်ကျယ်ဝင်းတဲ့ Trump National Doral ဟာအစည်းအဝေးလုပ်ဖို့နောက်ကိုယ်စားလှယ်တွေတဲခုဖို့လွယ်လင်းတကူနဲ့အင်ပတန်အဆင်ပြေကောင်းမွန်တဲ့နေရာဖြစ်တဲ့ဆိုပြီးသမ္မတ Trump ကသူ့ရဲ့ Twitter အကောင့်ကနေပြီးတော့ရေးခဲ့ပါတယ်။ဒါဟာစီးပွားရေးအကျိုးအမြတ်အတွက်ရည်ရွယ်တာမဟုတ်တလို့ပဲ American ပြည်တော်စုအတွက်လည်းအကုန်ကျရှိမှာမဟုတ်ဘူးလို့သူကဆိုပါတယ်။ဒီပေါ်ဝေဖန်တဲ့သတင်းမီဒီယာတွေနဲ့ Democrat တွေဟာရန်လိုသူတွေဆိုတဲ့အတုံးနဲ့သမ္မတ Trump က Twitter အကောင့်ကနေပြီးတော့တုံ့ပြန်ဝေဖန်ခဲ့ပါတယ်။ဒီစီစဉ်နဲ့ပတ်သက်ပြီးတော့ Republican Party တွေကအချို့ကလည်းဝေဖန်မှုတွေရှိပါတယ်။2020စမုခရနိုင်ငံထိပ်သီးဆွေးနွေးပွဲအတွက်မရီလန်းပြည်နယ်ကကမ့်ဒေးဗစ်သမရအပန်းဖြစ်စခန်းအပါဝင်အခြားနေရာတွေကိုလည်းစဉ်းစားထားတယ်လို့သမရထရန်ကတွစ်တာအကောင့်မှာပြန်ရေးထားခဲ့ပါတယ်ခင
်ဗျ။ UAE American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9303တိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနင်္ဂနွေမှာတိုင်းဒိုမီတာ190 kHz 1905ကနေပြောထုတ်လွှင့်ပေးနေပါရှင
်မင်္ဂလာပါ viewer ကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကာလာပေါက်ဈေးအမေရိကန်ဒေါ်လာတန်20လောက်တန်ဖိုးရှိတဲ့ဒီ crystal methamphetamine စိတ်ကြွဆေးအိတ်တွေကိုကပ်ပလီပင်လယ်ထဲမှာငါးဖမ်းသမားတွေကပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကတွေ့ရှိခဲ့တယ်ဆိုပြီးမြန်မာအနာပိုင်တွေက AFP သတင်းဌာနကိုဒီနေ့မှပြောကြားလိုက်ပါတယ် crystal methamphetamine ဒီစိတ်ကြွဆေးပြား23အိတ်ကိုအေယာဝီတိုင်းဒေသကြီးကမ်းလွန်ပင်လယ်ပြင်မှာမျောနေတာကိုငါးဖမ်းသမားတွေတွေ့ရှိခဲ့တာဖြစ်တယ်လို့ဆိုပါတယ်အဲ့ဒီအိတ်တွေကိုပလတ်စတစ်နဲ့ပတ်ထားတာဖြစ်ပြီးအိတ်ဒီပေါ်မှာလဲတရုတ်နိုင်ငံလောက် green tea လက်ဖက်6လို့တစိုက်ကတ်ထားတာဖြစ်ပါတယ်ရှီတောင်အာရှဒေသတွေမူရခိုင်အတော်များများဟာဂျပန်တောင်ကိုရီးယားနဲ့ဩစတြေးလျနိုင်ငံတွေကိုမူရစေဝါတွေပေးပို့အတွက်ကိုအဲ့လိုမျိုးတစိုက်ကတ်လေးရှိတယ်လို့ AFP သတင်းမှာဖော်ပြထားပါတယ်စောပိုင်းလုံးကတော့ငါးဖန်သမားတွေကဒီစိတ်ကြွဆေးတွေကို deodorant ဂျိုင်းလိန်ဆေးတွေလို့ထင်နေတာဖြစ်ပြီးတော့နောက်ပိုင်းမှာတော့ဒီဆေးပြားတွေကိုရဲတပ်ဖွဲ့ကိုအံ့နိုင်ခဲ့တယ်လို့ဒေသခံ NLD အဖွဲ့ဝင်တဦးက AFP ကိုပြောပါတယ်ဒီစိတ်ကြွဆေးတွေရဲ့အလေးချိန်ဟာစုစုပေါင်း691ကီလိုရှိပြီးတော့ဒီစိတ်ကြွဆေးတွေကိုဖျားပုံးခရိုင်ရဲတပ်ဖွဲ့ကိုပို့ဆောင်လိုက်တယ်လို့သတင်းမှာဖော်ပြထားပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့တင်ကနန်းရှိတဲ့ Ranger ဒုက္ခသည်တွေကထောင်ကနန်းလောက်ဟာသူတို့ကိုရွှေ့ပြောင်းဖို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကစီစဉ်နေတဲ့ဘင်္ဂလားပင်လယ်အော်တွေကကျွန်းကိုပြောင်းရွှေ့မယ်ဆိုပြီးတော့သဘောတူထားတဲ့အကြောင်းဘင်္ဂလားဒေ့ရှ်တောင်ဝင်ရှိသူတွေကပြောပါတယ်အရင်ကဟာမိုးရင်းဆိုလို့ရှိရင်ရေလွှမ်းမှုခံရတဲ့နေရာဖြစ်တဲ့ဆိုပြီးတော့ဒုက္ခသည်တွေရောကုညီအဖွဲ့တွေကပါစိုးရိမ်တကြီးကန့်ကွက်နေကြပါတယ်လူကြီးတသန်းဝန်းကျင်ရှိနေတဲ့ဒုက္ခသည်စခန်းအတွက်မှာနေထိုင်ရေးခက်ခဲမှုတွေကြောင့်ဒုက္ခသည်3000လောက်ကိုအဲ့နေရာကိုပို့ဖို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကလိုလားနေတာပါအဲ့ဒီကျုံကိုပြောင်းရွှေ့ဖို့အတွက်ဒုက္ခသည်6000 9000လောက်လူလာလက်ခံထားတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်များဆိုင်ရာမဟာမင်းကြီးမဟုပ်အလမ်က AFP သတင်းဌာနကိုပြောပါတယ်ဘယ်တော့ပြောင်းမလဲဆိုတဲ့အတိအကျသူမပြောပေမဲ့လို့အဲ့ဒီလုပ်ငန်းထဲမှာပေါ်ဝင်ပတ်သက်နေတဲ့ရည်ရဲအရာရှိတူကတော့လာမယ့်ဒီဇင်ဘာလလောက်မှာအစီအစဉ်စတင်ပြီးတော့တရက်ကိုလူ900လောက်စီရွှေ့ပြောင်းသွားမယ်လို့ဆိုပါတယ်ဒုက္ခသည်စခန်းတွင်းမှာရှိတဲ့ Ranger ဒုက္ခသည်တွေကို VUE ကမေးကြည့်တဲ့နေရာမှာတော့စခန်းတာဝန်ခံတွေကတစင်အဲ့ဒီကျုံးကိုသွားလို့ရတဲ့သူတွေကိုစီရင်ကောက်ခံနေတယ်လို့သိရပါတယ်အချို့စီရင်ပေးထားပြီးတော့စခန်းခေါင်းဆောင်တွေနဲ့သွားကျင်သူတွေကိုအဲ့ဒီနေရာကိုချုပ်တင်သွားလေ့လာနိုင်အောင်လဲတာဝန်ရှိသူတွေဘက်ကစီစဉ်ပေးနေတယ်လို့ကုတုပလောင်စခန်းကဥမ္မာပေါင်းက VUE ကိုပြောပါတယ်ဘင်္ဂလားဒေ့ရှ်ကန်ဂျီကနေပြီးတော့တနအီလောက်ခီးသွားရတဲ့အဲ့ဒီကျုံးကို Ranger ဒုက္ခသည်တွေကိုရှုဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကပြီးခဲ့တဲ့နှစ်ကလေးကနေပြီးတော့စီစဉ်နေတာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်20လောက်ကမှပင်လယ်ထဲကနေပြီးတော့ပေါ်လာတဲ့အဲ့ဒီကျုံးဟာနေထိုင်ဖို့မသင့်တော်ဘူးလို့ကုညီအဖွဲ့တွေကထောက်ပြနေပါတယ်။2018ခုနှစ်ကမြန်မာနိုင်ငံရခိုင်မြောက်ပိုင်းအကြမ်းဖက်မှုတွေဖြစ်ပြီးတဲ့နောက်ဒုက္ခသည်အများပြားအင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတာပါ။ဒီလူတွေကို Ranger လို့သုံးနှုတ်တာကိုမြန်မာအစိုးရကလက်မခံပေးမယ်လို့သူတို့ကနေရာပြန်ခေါ်ဖို့တော့စီစဉ်ထားပါတယ်ခင်ဗျာ။
ဟောင်ကောင်မှာဒီနေ့လူတွေထောင်နဲ့ချီဆန္ဒပြခဲ့ကြပြီးတော့ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တို့ထိတ်တိုက်တွေ့ခဲ့ကြပါတယ်ဆန္ဒပြတဲ့သူတွေကရဲတွေကိုတက်စီထည့်ထားတဲ့ပလင်းဘုံတွေနဲ့ပြစ်တယ်လို့ရဲတပ်ဖွဲ့ကလည်းဆန္ဒပြတဲ့သူတွေကိုမြေရီယိုဘုံတွေသုံးပြီးနှိမ်နှင်းခဲ့ပါတယ်ဆန္ဒပြပွဲတွေအတွက်မျက်နှာဖုံးမတက်စင်ရဘူးလို့အမိန့်ထုတ်ထားတာကိုအခမ်းအနအနေနဲ့လဲဆန္ဒပြတဲ့သူအတော်များများကမျက်နှာဖုံးတွေဆွပြီးတော့ဆန္ဒပြခဲ့ကြပါတယ်ဒီနေ့ဆန္ဒပြပွဲကိုရဲတပ်ဖွဲ့ကခွင့်မပြုထားတာကြောင့်ဆန္ဒပြတဲ့သူတွေဟာတရားမဝင်ဆန္ဒပြကြတာဖြစ်တဲ့အတွက်ဖမ်းခံရနိုင်တဲ့အခြေအနေရှိမိမယ်လဲလူကြီးတွေရောလူငယ်တွေအပါအဝင်ဆန္ဒပြတဲ့သူထောင်နဲ့ချီပါဝင်ခဲ့ကြတာပါဒါပေမဲ့လဲဆန္ဒပြပွဲကိုဥဆောင်စီစဉ်သူတွေကတော့ဟောင်ကောင်ရဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေအရဖန်ခံစရာမလိုပဲသူတို့မှာဆန္ဒပြပိုင်권ရှိတယ်လို့ပြောပါတယ်စင်ရှာစီအရက်ကရဲစခန်းထဲမှာရှိတဲ့ရဲတပ်ဖွဲ့တွေကတော့ဆန္ဒပြတဲ့သူတွေကိုလူစုခွဲဖို့ပြောကြခဲ့ပြီးတော့မျိုးရည်ဘုံတွေတုံးပြီးတော့နှိမ်နှင်းခဲ့ပါတယ်ဆန္ဒပြမှာပါဝင်တဲ့အနေရောင်းဝတ်ဆောင်ဝတ်ထားတဲ့သူတွေဘက်ကတော့တက်စီထဲထားတဲ့ပလင်းဘုံတွေနဲ့ရဲစခန်းတွင်းကိုပြန်ပြီးတော့ပစ်ခတ်ခဲ့ပါတယ်ခင်ဗျာ
အိန္ဒိယပါကစ္စတန်နဲ့ဇက်မှာရှိတဲ့ကက်ရှမီးယားဒေသမှာပြစ်ခတ်မှုတွေကြောင့်လူ၉ဦးထက်မနည်းသေဆုံးခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အဲဒီဒေသမှာအိန္ဒိယကနေပြီးတော့ညမထွက်ရအမိတ်ထုတ်ထားတာကိုပြန်လျှော့ပြီးတော့ရပိုင်းတွင်းမှာပဲခုလိုမျိုးပြစ်ခတ်မှုတွေမကျဉ်းသက်မှုတွေထပ်ဖြစ်လာတာပါ။သေဆုံးတဲ့ထဲမှာအိန္ဒိယစစ်သား၂ဦးနဲ့ရသားတူပါတယ်လို့အိန္ဒိယစစ်တပ်ပြောခွင့်ရသူကနေပြီးတော့သတင်းဌာနတွေကိုပြောပါတယ်။နှစ်ဖက်ကြားမှာရှိတဲ့နိုင်နဲ့ချီပြစ်ခတ်မှုတွေကြောင့်မလို့လူနေအိမ်နဲ့အဆောင်အချို့ပျက်စီးပြီးတော့အရသားထိခိုက်ဒဏ်ရာမှုတွေလည်းရှိတယ်လို့အိန္ဒိယအရာရှိတွေကပြောပါတယ်။ပါကစ္စတန်ဘက်ကကြေညာတဲ့နေရာမှာတော့ပါကစ္စတန်ရဲ့သား6ဦးသေဆုံးပြီးတော့10ဦးဒဏ်ရာရတယ်လို့ဆိုပါတယ်။အိန္ဒိယဘက်ကဒီလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်ဒီပါကစ္စတန်ဘက်ကရဲ့သားလူနေအိမ်တွေကိုထိခိုက်ခဲ့တယ်လို့ပါကစ္စတန်တာဝန်ရှိသူတွေကပြောပါတယ်။နျူကလ িয়ার ပိုင်ဆိုင်တဲ့အိန္ဒိယချင်းနှစ်နိုင်ငံကြား3ချိန်စစ်ဖြစ်ခဲ့ပြီးတော့2ချိန်ကတော့ဒီကက်ရှမီးယားဒေသပိုင်ဆိုင်မှုအငင်းပွားမှုနဲ့ပတ်သက်နေပါတယ်။အပြစ်ရသဘောတူညီချက်ကိုပါကစ္စတန်ဘက်ကချိုးပေါက်တာလို့အိန္ဒိယကာကွယ်ရေးဌာနကပြောပါရယ်။အဲဒီအတွက်တုံ့ပြန်ပြစ်ခတ်တဲ့နေရာမှာတစ်ဖက်မှာအထူးကအကြဆုံးတွေများခဲ့တယ်လို့လည်းအိန္ဒိယဘက်ကပြောဆိုသွားပါရယ်ခင်ဗျာ
။တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ကိုသားညွန့်ဦးတို့ပြောပြပေးခဲ့ကြတာပါရှင်။အခုနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးအိန္ဒိယနိုင်ငံကလျှက်စစ်နဲ့မောင်းနှင်တဲ့လမ်းချတွေတက္ကစီတွေအကြောင်းကိုသိကြရပါမယ်ရှင်။အိန္ဒိယနိုင်ငံကလျှက်စစ်သုံးလမ်းချတွေကနေတက္ကစီတွေအထိစီးပွားရေးလုပ်ငန်းသုံးရင်တွေဟာနိုင်ငံတွင်းလျှက်စစ်စွမ်းအင်သုံးရင်တွေအသုံးတင်ကျလာရေးကိုဦးဆောင်နေပါတယ်။အိန္ဒိယအစိုးရကလျှက်စစ်စွမ်းအင်သုံးရင်တွေအသုံးပြုရေးကိုအကြီးအကျယ်တွန်းအားပေးနေတာနဲ့အတူမြို့တော်နယူးဒေလီမှာပထမဆုံးလျှက်စစ်စွမ်းအင်သုံးတက္ကစီအငှားယဉ်ဝန်ဆောင်မှုကိုစတင်လိုက်တဲ့အကြောင်း VOA သတင်းတောက်အင်ဂျင်နာပက်ထရီရှာပြဖို့ထားတဲ့သတင်းကိုမတ်သိန်ကီထိုက်ကပြောပြပေးမှာပါရှင်
။မဟာချိုပရာကတော့ mobile apps ကနေခေါ်လို့ရတဲ့တက္ကစီတွေတုံ့ပြန်တာကိုသဘောကျပါတယ်။ကားပေါ်မှာစဖတ်နိုင်တယ်လို့အလုပ်လဲလုပ်လို့ရပါတယ်။လျှက်စစ်စွမ်းအင်သုံးအငှားယဉ်ဝန်ဆောင်မှုကကားကိုငှားစီတာကြောင့်လေမီးခိုးငွေတွေမထွက်တော့ပါဘူး။ဒါကြောင့်လေကဘာပေါ်မှာလေးတုအညဉ့်ဉန်းဆုံးမြို့တစ်မြို့မှာတန်းနေချီတဲ့ကားတွေကထွက်တဲ့မိခိုးငွေတွေတဲ့သူကားငှားစီတာကြောင့်ပို့ပြီးတော့မများစေပါဘူ
း Any kind of first step is a good step
တပင်တပင်စိုက်တာပဲဖြစ်ဖြစ်လျှက်စစ်စွမ်းအင်သုံးတက္ကစီကိုငှားစီတာပဲဖြစ်ဖြစ်ဘလို့လောက်ရမျိုးမဆိုကောင်းပါတယ်ကျမရဲ့ဓာတ်စီသုံးကိုပိုင်ကားကိုသုံးမဲ့အစားလျှက်စစ်စွမ်းအင်သုံးတက္ကစီကိုသုံးလိုက်တာဆိုရင်လေဒေးလီမျိုးကြီးပို့ပြီးတော့ကောင်းလာဖို့ပါဝင်ဆောင်ရွက်တာလို့ပဲကျမကတော့ယူဆပါတယ်ရှင
်ဒီနေ့မှာစတင်ခဲ့တဲ့အစပြုလုပ်ငန်း Blue Smart Mobility ကအခွန်သက်သာကွင်းကြောင်းလျှက်စစ်ကားဈေးနှုန်းချိုသားပြီးလုပ်ငန်းကိုတွင်တွင်ကျယ်ကျယ်လက်ပတ်နိုင်ခဲ့တာပါကားဘက်ထရီတွေနဲ့အသွေးနဲ့ဆိုင်တွေကိုလည်းအစိုးရဘက်ကဒစိတပိုင်းကြခံပေးမယ်လို့ကြေညာထားပါတယ် Blue Smart Mobility ရဲ့ပူရဲတီထောင်သူပူနစ်Goyal ga akhu lo pyo ba de
in the long run I mean if you do the math it checks out I mean the return
yishima phepha ga sin sa tung de ji me so yin lo yase a nga ga ri ga 3 ni law ma myat thwe me tabawa paw win chin twel le pu bi kaum ma de chain ne ma be yase swan yin tung ga ne lou ngan le pat ya da ga le bo bi a sin pi de lo kong ja si le pu bi tat da ba de
nau pai ma di lhyase swan yin tung ga ri twin che la me so de a kaung myin myo lin chin ne blue cups ga di ni kong pai ma a nga ga a si ye 1500 thi tu che bu a si sin shi ba de pu ne go ye ga a khu lo set pyo ba de
they want to shift to cleaner mobility
jema yin ne nyin nyut de sa taw lu myo we jema yin ne nyin nyut de khi twa la mu so da myo po bi tan sin ne dai yu po song yi go thuru ga byang le chin ni da ba
ကိုယ်ပိုင်ကားတွေလည်းအလားတူပြောင်းလဲလာရေးတွန်းအားပေးနိုင်ဖို့လည်းတချို့ကမျှော်လင့်ကြပါတယ်။အင်ဂျင်နီယာတူဖြစ်တဲ့ Pratik Arora ကအခုလိုပြောပါတယ်
။
when lot of cabs are there which are viable
အငှားကားတွေတွင်တွင်ကျယ်ကျယ်နဲ့လှုပ်ဖြစ်လာတဲ့အချိန်မှာကားငှားသူတွေကိုပိုင်ကားစီးသူတွေလည်းအလားတူစုပြီးတော့ဝယ်လာကြမှာပါ
အိန္ဒိယမြို့တွေမှာမိခိုးငွေတွေဆူဆူရွရွဖုတ်လန့်နေမှုကိုတိုက်ဖြတ်ရေးနဲ့ဈေးကြီးတဲ့လောင်စာဆီတင်သွင်းမှုကိုရှော့ချနိုင်ရေးရီမန်းချက်နှစ်ခုပြည့်မီဖို့အစိုးရကတွန်းအားပေးနေတာနဲ့အတူပဲလျှက်စစ်စွန့်အင်သုံးရင်တွေကိုပွဲဥထွက်အဖြစ်သုံးလာတာကအငှားကားတွေတင်တော့မဟုတ်ပါဘူးမြို့ကြီးမြို့ငယ်တွေမှာလျှက်စစ်စွန့်အင်သုံးလမ်းချတသန်းကျော်နေချင်းညာချင်းထွက်ပေါ်လာပြီးဒါဟာဆိုရင်ကဘာမှအရေးအတွက်အများဆုံးဖြစ်ပါတယ်။ငှားကဈေးသက်သာလာတဲ့လမ်းချားတွေကငွေကြေးချွတ်တဲ့သူတွေချာမှအသုံးများလူကြိုက်များတာကြောင့်ဒီလိုလျှက်စစ်လမ်းချားတွေထုတ်လုပ်ရေးအတွက်ဝယ်လိုအားလဲထွက်ပေါ်လာပါတယ်။ရှီကန်အီဘိုလ်ကုမ္ပဏီရဲ့အမှုဆောင်ညွှန်ကြားရေးမှူးရှီရှီယာအဂရာဝေါကအခုလိုပြောပါတယ်။
Because of large population and last large requirements
လူရေအများကြီးအတွက်ပို့ဆောင်ဆက်သွယ်ရေးလိုအပ်ချက်ကြောင့်လျှက်စစ်စွမ်းရင်သုံးလမ်းချားတွေကတိတ်ကိုအသုံးတက်လာပါတယ်။ဒါကြောင့်စာတို့တိုးပွားလာတာကိုလည်းတွေ့ရတာပါ
။ဒေါ်လာ2000ဆိုတဲ့ဈေးနှုန်းကလက်လှမ်းမိတာကြောင့်လည်းမြို့မှာအသက်မွေးဝမ်းကြောင်းအလို့အကံရှာပွေနေသူတွေအတွက်ရွေးချယ်စရာတစ်ခုပါ။လျှက်စစ်စွမ်းရင်သုံးလမ်းချားပိုင်ရှင်ဘာကတ်ရမ်လူဟီကဟင်ဒီဘာသာစကားနဲ့အခုလိုပြောပါတယ
်
I was a graduate but did not
ဝယ်ရပြီးအလုပ်မရတာနဲ့ဒီလျှက်စစ်လမ်းချားကိုဝယ်လိုက်တာပါအိမ်အသုံးစရိတ်တော့ရပါတယ
်တချို့လမ်းချားတွေကအတန်းစုပြီးမဲ့လဲဈေးတက်တာပါတယ်ဈေးကြီးပြီးတက်တောင်တတဖြစ်တာတွေလည်းရှိပါတယ်ဒါပေမဲ့လဲရင်အသုံးပြုမှုများတာကြောင့်အစိတ်တောက်ဖြစ်စေတဲ့မိခိုးငွေတွေဖုံးနေတဲ့မြို့မှာတော့လျှက်စစ်လမ်းချငှားစီတာကမှန်ကန်တဲ့ရွေးချယ်မှုဖြစ်ပါလေရှင
်။မတ်တင်ဂီထိုက်ပြောပြသွားတာပါရှင်။အခုမြန်မာရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရပါမယ်။အဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဖွဲ့စည်းခဲ့တဲ့နှစ်နှစ်နီးပါးအတွင်းအရေးယူဆောင်ရွက်မှုတွေနဲ့ဝင်ကြီးဌာနတွေလုပ်ငန်းအကောင့်ထယ်ဖို့ရေးတင်တာခေါ်တဲ့အခါပွင့်လင်းမြင်သာမှုရှိရေးတွန်းအားပေးဆောင်ရွက်နေတဲ့အကြောင်းကော်မရှင်ဥက္ကဋ္ဌက VOA ကိုပြောပါရတယ်။အဂရိလိုက်စားမှုတွေကိုတာဝန်သိစွာတိုင်ကြားပေးသူတွေကိုအကာအကွယ်ပေးနိုင်ဖို့ Public Interest Whistleblower Protection Law အများပြည်သူအကျိုးစီးပွားအတွက်တိုင်ကြားသူကိုအကာအကွယ်ပေးရေးဥပဒေရေးဆွဲနေပြီးရှစ်နေချုပ်ရုံးကိုတင်ပြပြီးဖြစ်တယ်လို့အဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကပြောပါတယ်ဒေါက်ခင်ဆိုးဝင်းကဦးအောင်ကြည်ကိုတည်တံ့တွေ့ဆုံမေးမြန်းထားပါတယ်ရှင
်အရင်လိုက်စားမှုကော်မရှင်ရဲ့အနေနဲ့ပေါ့နော်ပြောရမယ်ဆိုလို့ရှိရင်ဒီကမ္ဘာပေါ်မှာအခက်အခဲဆုံးအလုပ်တစ်ခုကိုဟိုတာဝန်ပေးစင်းခံထားရတယ်လို့ပေါ့နော်ဘာလို့ဆိုတော့ဒီကျွန်တော်တို့ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်နှစ်ပေါင်းဟိုนี่บาง50จอปอเนาะဒီလိုမျိုးအယိုးဆွဲလာခဲ့တဲ့ဒီအဂရိလိုက်စားတဲ့ဒီအခြေအနေတွေပေါ့သူရင်ကျင်းမှုတရားလို့ကိုဖြစ်နေတာပါအဲ့ဒီခါကျတော့ဒီလုတ်အခုလုတ်ထားလုတ်လာခဲ့တဲ့ဒီတာဝန်ယူထားတဲ့ဒီလပေါင်း20ကာလအတွင်းမှာပေါ့เนาะအဲ့ဒီလိုက်စားမှုတိုက်ဖြစ်ရေးအခြေအနေကဘယ်လိုရှိပါလဲရှင
်ဒီလုတ်ကပေါ့เนาะဟိုခက်ခဲတဲ့အလုတ်ဆိုတာကျွန်တော်ဟိုလက်ခံပါတယ်ဒါပေမဲ့လည်းပဲဟိုမဖြစ်နိုင်တဲ့အလုတ်တော့မဟုတ်ဘူးပေါ့เนาะဒါကြောင့်မလို့ကျွန်တော်တို့ကဖြစ်အောင်လုပ်မယ်ကိုနိုင်ငံတော့လဲတကယ်လိုအပ်တဲ့အလုပ်လုပ်တင်လုပ်ထိုက်တဲ့အလုပ်နော်ကောင်းမွန်တဲ့အလုပ်ပေါ့နော်ဒီအလုပ်ကိုကျွန်တော်တို့သဘောထားပါတယ်မွန်မြတ်တဲ့အလုပ်ပေါ့ကျွန်တော်တို့အဓိကအလုပ်ကဟို delay စရိုက်တဲ့ဖွဲ့အချင်းဖောက်ပြန်မှုတွေကိုအချင်းကောင်းလာအောင်ပြင်ပေးရတဲ့အလုပ်ဖြစ်တဲ့အတွက်ကျွန်တော်ကတော့မွန်မြတ်တယ်လို့ကျွန်တော်တို့ကခံယူတယ်နော်ဒါကြောင့်မလို့ကျွန်တော်ဒီလိုလုပ်ရတာဟိုစိတ်ထဲမှာချမ်းသာမှုရှိပါတယ်ပျော်ရွှင်မှုရှိပါတယ်ဒီလုပ်ပေါ်မှာလည်းကျွန်တော်စိတ်ရောကိုယ်ပါနှစ်မြုပ်ပြီးတော့လုပ်နေတာဖြစ်ပါတယ်ဒါပေမဲ့ဒီလုပ်ပေါ်မှာတချို့ကြတော့ထင်တာပေါ့နော်ဟိုအပြစ်ရှိတဲ့လူတွေကိုဟိုအေးအေးယူလိုက်ချင်းများများအေးအေးယူစေချင်တာပေါ့များများအေးအေးယူခြင်းအပြင်ဒီအလုပ်ကိုပြက်ပြက်သားသားဟိုပို့ပြီးတော့လုပ်ပြစေချင်တဲ့ဆန္ဒတဘောဓာမျိုးရှိတာပေါ့ဒါပေမဲ့တကယ်ဘန်းပြောရမယ်ဆိုရင်အချင်းဖောက်ပြန်မှုတွေကိုအချင်းကောင်းလာရအောင်ပြုပြင်တဲ့နေရာမှာဒီလိုအပြစ်ရှိတဲ့လူတွေအားလုံးကိုလိုက်ပြီးတော့အရေးယူနေဖို့ဆိုတာမဖြစ်လည်းမဖြစ်နိုင်ဘူးလက်တွေ့လည်းမကျနိုင်ဘူးဒါကြောင့်မလို့ကျွန်တော်တို့အခုလှုပ်ဆောင်နေတဲ့လုပ်ငန်းသဘောအရတော့ဟိုဟိုတန်းပေါ့လုပ်ငန်းအပိုင်း၃ပိုင်းနဲ့ကျွန်တော်တို့လုပ်နေပါတယ်ပထမလုပ်ငန်းကတော့ကျွန်တော်တို့ကပညာပေးခြင်းလုပ်ငန်းပေါ့နော်ဟို intrinsic motivation လို့ခေါ်တာပေါ့နော် ကိုယ့်ရဲ့ပင်ကိုယ်စိတ်ကိုယ်ကအဲဒါမလုပ်သင့်ဘူးဒါဟာမကောင်းဘူးဆိုတာနားလေပြီးတော့ကိုယ်ကိုယ်တိုင်ပြုပြင်တဲ့နည်းလမ်းပေါ့နော်အဲ့တော့အဲ့ဒီနေရာမှာကျွန်တော်တို့ကစိတ်သက်ပိုင်းဆိုင်ရာအများကျိုးကိုဦးစားပေးရမှာပေါ့ကိုကျိုးတဲ့ဆိုင်ဒီလိုမျိုးလေးကျွန်တော်တို့ကပြုပြင်ပေးရတဲ့သဘောပါပဲ။နောက်ဒုတိယတစ်ဆင့်ကြတော့ကျွန်တော်တို့ကအဲဒီလိုပညာပေးလိုက်လို့ကိုဖာသာကပြုပြင်သွားတယ်ဆိုရင်လေဒါအလွန်ကောင်းတဲ့အလွန်ထီရောက်တဲ့အဲဟိုတင်းပေါ့ဖြစ်စဉ်တရားပေါ့ဝန်သားအမဖြစ်စဉ်တရားပေါ့ဒီနေရာမှာကျွန်တော်တို့ကမပြုပြင်နိုင်ကြသေးဘူးဆိုရင်တောင်မှကျွန်တော်တို့ကတာစီကာကိုလုပ်ငန်းတစ်ဆင့်ရှိပါသေးတယ်။အော်တာစီကာကွယ်လုပ်ငန်းတွေကိုလည်းကျွန်တော်တို့ဆောင်ရွက်နေပါတယ်။ Family Motivation with the Botha ပါတယ်။ကိုမိသားစုအတွင်းမှာပဲပြုပြင်ပေးတာပေါ့။အမားယူနေတွေရှိလာရင်ဟလာပြင်းပြင်းထန်ထန်ကြီးမလုပ်ဘဲနဲ့ကျော်ဆောင်စီအုံးနဲ့နီးနေဖြစ်လိမ္မာအောင်တုံသင်ပြီးတော့ပြသတဲ့နီးနေဖြစ်ဖြစ်ဟလာသူတို့အဂရီလက်စားမှုတွေမဖြစ်အောင်အချင်းဖောက်ပြန်မှုတွေမဖြစ်အောင်ကျွန်တော်တို့ကတာစီရပေါ့။တားစီကဝေးလုတ်တဲ့ခါမှလည်းတော်တော်လေးကြည်ကြပြင်းပြင်းလုတ်ထားပါတယ်ဒါပြောရမယ်ဆိုရင်တော့အများကြီးပေါ့လေကျွန်တော်တို့ကဟို youth integrity camp လို့ပါလို့ပေါ့လူလက်ပိုင်းဆိုလည်းလူလက်ပိုင်းလျှောက်ပေါ့တော့ဟိုစီးပွားရေးလုပ်ငန်းအုပ်ချုပ်ရေးလုပ်ငန်းလုပ်နေတဲ့လူတွေဆိုလို့ရှိရင်လည်းကျွန်တော်တိုင်းဒေသတွေမှာပါလိုက်ပြီးတော့ဆွေးနွေးတာတွေဟောပြောတာတွေလုပ်တာတွေလည်းရှိတာပေါ့ဒီအစိုးရဌာနတွေနဲ့အလုပ်လုပ်တဲ့ခါမှဟိုတခုခုပေါ့လေဥမာတင်တာလို့ပါလို့ညာလို့ခေါ်တော့မယ်ဆိုရင်လည်းခေါ်ခံနေပြီဆိုတာနဲ့စီးပွားရေးသမားကလည်းအစိုးရဌာနလူကိုလည်းဝါချင်းရိုက်ဖို့ကြိုးစားတယ်
အော်ဒီတင်တာတခုကိုဟိုဈေးလျှော့ပြီးတော့ဘလို့တင်မလဲဈေးဘလို့တိုးတင်မလဲပြီးတော့ဒီထွက်လာတဲ့ဒီ cut backs လေးတွေပေါ့နော်ဒီအမျက်အစွန်းလေးတွေကိုသူတို့ဘလို့ခွဲဝေယူကြမလဲဆိုတဲ့အစင်လားဟိုခစ်ကလေးရရှိခဲ့တာပါအဲ့တော့ဒီတင်တာဆိုတဲ့ဥစ္စာလည်းတော်တော်ကြီးကိုကြီးမားတဲ့ဒီအဂရီလိုက်စားမှုကြီးတွေမှာပါပါတယ်ဆိုတော့နည်းနည်းပြောပြပေးပါရှင်ဟုတ်ကဲ
့ခုနကပြောသလိုပါပဲတကယ်တော့ဟိုဝေယူရေးတိဆောက်ရေးပါညာပေါ့နော်ဒီလုပ်တဲ့လုပ်ငန်းစဉ်တွေမှာစီးပွားရေးလုပ်ငန်းတွေနဲ့အစိုးရဌာနတွေနဲ့မဆက်ဆက်လို့လည်းမရဘူးလေဒါလုပ်ကိုလုံးဝမှာပဲလုပ်တဲ့ခါမှာကိုကအစိုးရဌာနတွေအနေနဲ့ကကျွန်တော်တို့မှန်မှန်ကန်ကန်ရွေးချယ်နိုင်ဖို့ပဲလိုတယ်လေဒီလိုရွေးချယ်နိုင်ဖို့အတွက်လုံထုံးလုံးကြီးရယ်ပြဋ္ဌာန်းထားပြီးသားပဲလေဒါအားလုံးလည်းသိတဲ့အတိုင်းပဲနိုင်တော့သမရာရုံကထုတ်ပြန်ထားတဲ့ဟိုအမိန့်ညွှန်ကြားချက်ရှိတယ်2019ဆိုတာလေအဲ့တော့အဲ့ဒီစီမင်းစီကန်းတွေကိုလိုက်နာပြီးတော့ဆောင်ရွက်သွားကြမယ်ဆိုရင်အတော်လေးပေါ့နော်အတော်သင့်အရွယ်စားရှိတဲ့တင်တာတွေကိုကျွန်တော်တို့ကလိုလည်းကူဦးနဲ့ချောချောမွမွလုဆောင်နိုင်မယ့်အနေအထားရှိပါတယ်အပြည့်ပြည့်ဆိုင်ရာတင်တာတွေကတော့အပြည့်ပြည့်ဆိုင်ရာစီမင်းစီကန်းတွေလောက်ရမှာပေါ့နော်အဲ့တဖက်ကလည်းစီးပွားရေးလုပ်ငန်းရှင်တွေတို့ကလည်းအဲသူတို့ဝင်ပြိုင်တဲ့အခါမှာဘလို့ခက်ခဲတွေရှိတယ်ဆိုတော့မျိုးတွေရှိမယ်အဲ့ဒါတွေအားလုံးကိုကျွန်တော်မျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးဖို့ဆိုတဲ့ကိစ္စလေးကိုလည်းပဲ CPU ကနေပြီးတော့ဆောင်ရွက်ပေးဖို့ဆိုပြီးတော့ဒီလိုလေးဟိုရင်းလုပ်ပါတယ် CPU နည်းနည်းဟို initiate လုပ်ပေးတာပေါ့လေဆောင်ရွက်ပေးတာတော့မဟုတ်ပါဘူးဝင်ကြီးကိုတင်ပြပြီးတော့ပေါ့နော်စီးပွားရေးလုပ်ငန်းမှာဒီအခက်အခဲလေးတွေတွေ့နေရတယ်သူတို့ကလည်းဒါလေးတွေတင်ပြခြင်းတယ်အဲ့တော့ဟိုဌာနတွေဘက်မှာလည်းအခက်အခဲတွေရှိနေတယ်အဲ့တော့ဒီအခက်အခဲလေးတွေကိုပေါင်းစပ်ညီနိုင်ညာကောင်းမယ်ဆိုတော့ဟိုအလားတက်ဆိုင်တဲ့ပြည်ထောင်စုဝန်ကြီးတွေစီတင်ပြတဲ့အခါပြည်ထောင်စုဝန်ကြီးတွေကနေပြီးတော့ခွင့်ပြုတဲ့အချိန်မှာခွင့်ပြုတဲ့ကာလမှာအလုပ်လို့ဟိုလုပ်ဖို့ကောင်းတယ်အဲ့လုပ်နိုင်အောင်သူကဟို initiate လုပ်ပေးရတာပေါ့နော်အဲ့လိုလုပ်တဲ့အခါမှာလည်းပဲဖြစ်နိုင်တော့ကျွန်တော်တို့ကတတိယအဖွဲ့အစည်းအဲ့ဒီနေရာမှာအပါလို့ကောင်းတယ်လေဥမာပညာရှင်တချို့ကိစ္စတွေကျတော့ဤပညာနဲ့ဆိုင်တဲ့ပိုင်းတွေအများကြီးပါကျွန်တော်တို့လည်းနားမလည်ဘူးပေါ့နော
်လွတ်လပ်တဲ့အဖွဲ
့အဲလွတ်လပ်တဲ့အဖွဲ့ပေါ့
independent body
independent လည်းဖြစ်တယ်ပညာရှင်လည်းဖြစ်တယ်ဆိုတော့အဖွဲ့အစည်းတွေကကြားရရနေပြီးတော့ဒါဆိုတော့တရားတော်တယောက်ကဟိုဘက်ကလည်းအခက်ခဲတွေပြောဒီဘက်ကလည်းအခက်ခဲတွေပြောအဖြေရမရှိဘူးပြင်တယ်လည်းအလကားပဲလေအဲ့ဒီအနေမှာအကောင်ဆုံးအဖြေတစ်ခုကိုသူတို့ရနိုင်တယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့က CPU တွေအနေနဲ့ကိုယ်နဲ့လက်တွဲလုပ်ဖို့အကင်ပဲဖြစ်တဲ့စီးပွားရေးလုပ်ငန်းတွေနဲ့ကျွန်တော်တို့ forum တဘောမျိုးပေါ့လေ forum လေးတခုဟာအခါလို့ဆိုတော့ဗေရော့ရေမဟုတ်ပါဘူးဟာ6လတစ်ချိန်ဆိုလဲ6လတစ်ချိန်ဒါမှမဟုတ်လေလိုအပ်တဲ့အချိန်တွေမှာပေါ့နော်ဒီလို forum မျိုးလေးလုပ်ပေးမယ်ဆိုရင်သူ့အခက်ခဲလဲရော့ပါသွားမယ်ကို့အခက်ခဲလဲကို့လိုချင်တာလဲရမှာပေါ့နော
်ဒီဖက်နဲ့ဒီဖက်ယုံကြည်မှုလေးနဲ့
ဒီဆောက်တဲ့ဘောလဲရှိလာမှာနောက်ပွင့်လင်းမှုလဲရှိလာတူးချင်းပြောတာမျိုးမဟုတ်ဘူးလေတူးချင်းသွားညှိစီရမလိုဘူးလေအဲ့မှာအလုံးလူရှိသူရှိမှာပွင့်လင်းမြင်သာသောညှိနိုင်တာပေါ့နော်ပွင့်ပွင့်လင်းလင်းပြောမှာပဲအော်ဒီဘက်ကလည်းအစိုးရဌာနတွေဘက်ကလည်းကိုယ့်ရဲ့လူအချက်ကိုကိုပြောမှာပဲကိုယ့်ရဲ့ကန့်သက်ချက်ကဘာလဲဒါတွေပြောမှာပဲအော်ဒါတွေအလုံးကိုဟာလာခုနဟိုကျွမ်းကျင်တဲ့ပညာရှင်တွေမ ဟာရှိတယ်ဆိုရင်တော့အတော့ဦးသုံးဖလဲညှိနှိုင်းပြီးတော့မှတင့်တော်တယ်ဖြစ်ရှင်လေးတစ်ခုကိုကျွန်တော်ရလာရင်အဲ့ဒါဟာဘာဖြစ်သွားမလဲဆိုတော့စီးပွားရေးလုပ်ငန်းရှင်တွေတို့လက်လှုပ်လှုပ်ကင်တို့ပို့ပြီးတော့ဟိုမျက်တာတဲ့ရှင်ပြန်မှုပေါ့နော
်ဟုတ်ပါ Adaptable ပြောက်သွားအောင်ပေါ့လေ
ဟုတ်တယ် Adaptable ပြောက်သွား
လက်တိတ်ထိုးပြီးတော့ပေးတဲ့သဘောမျိုး
ဟုတ်ဟုတ်ကဲ့လက်တိတ်ထိုးပေးတဲ့သဘောမရှိတော့ဘူးပုဂ္ဂိုလ်ရေးအဖြစ်သွားပြီးလက်ဝါးချင်းရိုက်ဆရာလည်းမလိုတော့ဘူးအဲ့ဒီခါကျတင်တာလိုရတာ
ကိစ္စပဲပွင့်လင်းမြင်တာမှုရှိတဲ့သဘော
ပေါ့ကဲပွင့်လင်းမြင်တာမှုရှိမယ်တာဝန်ယူမှုတာဝန်ခံမှုရှိလာပါမယ်အဲ့တော့အဲ့ဒါကိုလေကျွန်တော်တို့ CPU ကနေလှုပ်သွားမှာနော်လှုပ်သွားဖို့အတွက်ကျွန်တော်တို့ဟိုအတင်းဖြစ်ပြီးပါပြီမူဝါဒသဘောမျိုးပေါ့နော်ဟိုတင်ပြထားပြီးဖြစ်ပါတယ
်နောက်တစ်ခုကဒီဝင်ကြီးဌာနအသီးသီးပေါ့အစိုးရဌာနအသီးသီးမှာလည်းပေါ့နော်ဒီဝန်ထမ်းတယောက်ကနေပြီးတော့ဒီဟိုသူကဒီအထက်အရာရှိရာဖြစ်စေအချင်းချင်းတွေရာဖြစ်စေဒီအဂရိုက်လိုက်စားမှုတစုံတရာလုံကျူးလွန်ထားတယ်ဆိုပြီးတော့တက်သေးတက်ကရနဲ့တိုင်နေဆိုပါတော့အစတိုင်းလို့အဲ့ဒီသူတိုင်းတဲ့အလျောက်လေဒါဖော်ထုတ်နိုင်ခဲ့တယ်ဆိုပြီးတော့ဖြစ်ခဲ့တဲ့ကိစ္စမျိုးတွေရှိခဲ့ရင်အဲ့ဒီဝန်တန်းကိုအမေရိကန်မှာတော့ကျမတို့ဟိုက whistle blower act လို့ခေါ်တာပေါ့နော်ဒါကတော့အဲ့လိုမျိုးဝန်တန်းတယောက်ကိုပေါ့နော်ဒါအမှန်တရားကိုဖော်ထုတ်ပြီးတော့တိုင်တဲ့ဝန်တန်းတယောက်ကိုပြန်ပြီးအရေးမယူပါဘူးဆိုတော့တတ်မှတ်ချက်ကိုရှိပါလားရှင်ဒုထုံးလုံးကြီးပေါ့လေ
ဟုတ်ကဲ့ဟုတ်ကဲ့အခုထိတော့မရှိသေးပါဘူးဟိုရင်းပေါ့လေနည်းနည်းပါးပါးကျွန်တော်တို့ဥပဒေထဲမှာတော့အကာအကွယ်ပေးရမယ်ဆိုတာလေတစ်ချက်တော့ပါပါတယ
်
မလုပ်ရဘူးဆိုတာမျိုးပေါ့နော်ဒီလိုတိုင်ကြားတဲ့လူကို
ကလဲစားချေတဲ့အနေနဲ့
အဲပြန်ပြီးတော့ထိခိုက်နေတာ
ဟာ
မလုပ်ရဘူးဆိုတာမျိုးလောက်ပဲရေးထားတာဆိုတော့ဒီဥစ္စာတိတ်ပြီးတော့မလုံလောက်ပါဘူးအဲ့ဒါကြောင့်ကျွန်တော်တို့ကတော့အခုဟိုတင်းပေါ့လေဒီ whistle blower protection law ကိုကျွန်တော်တို့ရေးဆွဲနေပါတယ်အဲ့တော့ရေးဆွဲတဲ့နေရာမှာကျွန်တော်တို့လောလောဆယ်တော့ကျွန်တော်တို့စီအနေပြီးတော့မှရှင်းနေပြီကျွန်တော်တင်ပြထားတဲ့အနေဒါရှိပါတယ်။နာမည်ကိုတော့ကျွန်တော်တို့ကဟို public interest whistleblower protection law လို့ကျွန်တော်တို့ဟိုခေါ်ပါတယ်။ဟိုအများပြည်သူအကျိုးစီးပွားကိုဟိုဒင်းပေါ်လစ်ပေါ်ထုတ်ဟိုတိုင်နန်းတဲ့ကိစ္စပေါ့နော်။ဒါကိုကျွန်တော်တို့ကဟိုဒါစီကွယ်ပေးရမှာတိုင်နန်းတဲ့လူကိုဒါစီကွယ်ပေးဖို့တို့လိုရည်ရွယ်ချက်နဲ့ရည်ထားတာဖြစ်ပါတယ်အဲ့ဒါကတော့ကျွန်တော်လောလောဆယ်တော့ဟိုရှင်းနေရုံကျွန်တော်တင်ပြထားသေးဖြစ်တော့မကြခင်ရှင်းနေရုံကသဘောထားမှတ်ချက်ရလာလို့ရှင်ကျွန်တော်အဆင်ဆင်ဆက်လက်ပြီးတင်ပြသွားမှာဖြစ်ပါတယ်အဲ့ဒီထက်မှာတော့ဟိုထိုက်တင်အားလျော့သွားပေါ့ကျွန်တော်တို့ရဲ့အခြေအနေရရပေါ့နော်ဟိုအမေရိကန်မှာလို့တော့ဟိုအများကြီးတော့ကျွန်တော်တို့လုံးမပေးနိုင်ဘူးပေါ့အတိုင်းတာတစ်ခုအထိပေါ့ဂျင်းနက်ဖွဲ့ကောင်းတဲ့အခြေအနေတစ်ခုအထိရောက်အောင်တော့ကျွန်တော်တို့အကာအကွယ်ပေးတာနောက်တစ်ခါဆူချင်းမြင်တာဒါတွေအထိလုပ်ပေးသွားဖို့ဟိုပါပါတယ်အဲ့ဒါဟိုပြတ်ထန်းပြီးပြီဆိုရင်တော့ဒီဌာနအတွင်းမှာတိုင်ကြားတဲ့ကိစ္စတွေပဲဖြစ်ဖြစ်တခြားဌာနဆိုတာเนาะအစိုးရဌာနကြီးပဲမဟုတ်ဘူးစီးပွားရေးလုပ်ငန်းတွေ
ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ကဲ့
စီးပွားရေးလုပ်ငန်းတွေမှာလည်းအောက်ကနေအထက်ပေါ်မှာဟာလာတိုင်ကြားတဲ့ကိစ္စမျိုးတွေရှင်းနေရှိမယ်ဒါကျွန်တော်တို့ကဟိုတိုင်ကြားမှုကိုလက်ခံတဲ့အခါကျတော့ခုနအများပြည်သူယူစီးပွားအတွက်ပဲအများပြည်သူယူစီးပွားနဲ့သက်ဆိုင်တဲ့အပိုင်းလောက်ကိုပဲကျွန်တော်တို့ကဒီထက်မှ whistleblower protection law မှာအကာအကွယ်ပေးမှာဖြစ်ပါတယ်အပေါ်လို့ကျန်တဲ့ကိစ္စတွေပုံကိုရေးကိစ္စတွေဘာညာကိုရာဓုမတိုးလို့ဟလာတိုင်တာမျိုးတွေဒါမျိုးတွေကြတော့ကျွန်တော်လက်သင့်ခံမှာမဟုတ်ဘူးကျွန်တော်တို့ကအများပြည်သူနိုင်ငံတော်အတွက်ထိခိုက်နေနာသွားမယ်ဆုံးရှုံးသွားမယ်ဒီလိုကိစ္စမျိုးဆိုရင်တော့တိုင်နိုင်တယ်အဲ့လိုတိုင်တဲ့လူလည်းအကာအကွယ်ပေးရမယ်ဒီလိုတော့ကျွန်တော်တို့ရည်ထားပါတယ်ဟို US မှာတော့အဲ့လိုမဟုတ်ဘူးပေါ့နော်ဟိုပို့ပြီးတော့ကျေပြန်ရှိတာပေါ့ဒါပေမဲ့ကျွန်တော်တို့ကအဲ့လောက်အတိုင်းတာထီတော့မလုပ်ပေးနိုင်သေးပါဘူး
ဒေါက်ခင်ဆိုဝင်းစီစဉ်တင်ဆက်ပေးတဲ့မြမရေးဆွေးနွေးခန်းအစီအစဉ်ဖြစ်ပါလေရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို79နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ
ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်အောက်တိုဘာလ20ရက်တနင်္ဂနွေနေ့ညပိုင်း VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။လိုင်းဒိုမီတာ2532 51, လိုင်းလံမီတာ190 kHz 1595ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအတန်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့မြန်မာပြည်ကပေးစာကဏ္ဍတခါထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကဏ္ဍတွေနားဆင်ကြရမှာပါ။အခုအရင်ဆုံး zero budget တရုတ်ခီးသည်တွေမြန်မာပြည်အတွက်အကျိုးဖြစ်စေနိုင်သလားဆိုတဲ့အကြောင်းသတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနှာစင်ကြရပါမယ်။မတ်အင်ချင်းနိုင်ကကူညီတင်ဆက်ထားပါရရှင
်။ပြီးခဲ့တဲ့အောက်တိုဘာ10ရက်နေ့ကစပြီးမြန်မာဟိုတယ်နဲ့ခီးသွားလာရေးဝန်ကြီးဌာနဟာပြည်ပ6နိုင်ငံကိုဆိုက်ရောက်ဗီဇာစနစ်နဲ့ဝင်ခွင့်ပြုလိုက်ပါတယ်။ဂျာမနီ၊ရုရှား၊စပိန်၊အီတလီ၊ဆွစ်ဇာလန်နဲ့အော်စတြေးလျကခီးသည်တွေတိုးတက်ဝင်ရောက်လာဖို့ရည်ရွယ်ပြီးခုလိုဗီဇာကိစ္စဖြေလျှော့ပေးလိုက်တာပါ။ပြီးခဲ့တဲ့နှစ်ကလည်းဂျပန်နဲ့တောင်ကိုရီးယားကိုဗီဇာကင်းလွတ်ခွင့်ပြုခဲ့ပြီးတရုတ်၊ဟောင်ကောင်နဲ့မကာအိုကခီးသည်တွေကိုဆိုက်ရောက်ဗီဇာခွင့်ပြုခဲ့ပါတယ်။အဲဒီနောက်ပိုင်းခီးသည်ဝင်ရောက်မှုတိုးတက်လာတာကိုလည်းတွေ့မြင်ကြရပါတယ်။အထူးသဖြင့်တရုတ်ခီးသွားဝင်ရောက်မှုတိတိကျကျတိုးတက်လာတာပါ။ဒါပေမဲ့အခြားတစ်ဖက်မှာတော့တရုတ်ခီးသွားတွေဟာ zero budget ခီးသွားတွေဖြစ်တယ်။သူတို့လာလို့မြန်မာနိုင်ငံကဝင်ငွေသိမ့်မရဘူး။သူတို့သုံးသမျှငွေတရုတ်နိုင်ငံဘက်ကပဲပြန်စီးဆင်းသွားတယ်။အစရှိသဖြင့်ဝေဖန်ပြောဆိုမှုတွေလည်းရှိလာပါတယ်။ဗီဇာဖြေလျှော့မှုကြောင့်ဝင်ရောက်လာတဲ့တရုတ်ခီးသည်တွေစီကနေငွေတွေမဝင်ဘူးဆိုတာအမှန်ပဲလား။အဲ့ဒါကြောင့်တရုတ်ခီးသည်တွေကိုကြိုဆိုသိရလားဆိုတာကုတပတ်လေ့လာတင်ပြသွားပါမယ်
။ဟိုတယ်နဲ့ခီးသွားဝင်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံတဲ့ဗီဇာနဲ့ဝင်လာတဲ့နိုင်ငံခြားသားအရေးအတွက်ကိုကြည့်ရင်2018 January လကနေဩဂုတ်လအထိ8လစာမှာ 8,600 ကျော်ရှိပြီး2019အလားတူကာလမှာတော့ 12,000 ကျော်ရှိလာပါတယ်။အရေးအတွက် 3,000 ကျော်ရာခိုင်နှုန်းအပြင် 40 ရာခိုင်နှုန်းနီးပါးတိုးတက်လာတယ်လို့ဆိုရမှာပါ။အဲ့ဒီတဲမှာမှတရုတ်ခီးတဲ့ဝင်ရောက်မှုက2018ခုနှစ် 8လစာ13,000ကျော်ရှိရာကနေ4,000ခွဲကျော်အထိတဟုန်တူးတက်လာတာကြောင့်နှစ်ဆခွဲကျော်ဝင်းကျင်ရာခိုင်နှုန်းအပြင်161ရာခိုင်နှုန်းလောက်တိုးတက်လာတာမြင်တွေ့ရပါတယ်။ပြောရရင်မြန်မာအစိုးရရဲ့ဗီဇာဖြေလျှော့ပေးမှုဟာထိရောက်မှုရှိပြီးတရုတ်ခီးတဲ့ဝင်ရောက်မှုရုတ်တရက်မြင့်တက်လာတာတွေ့ကြရလို့ပါ။ခီးသွားဝင်ရောက်မှုများလာတယ်လို့တရုတ်မြန်မာလေကြောင်းလိုင်းပြေးဆွဲမှုကလည်းများလာပါတယ်။အခုဆိုရင်တရုတ်လေကြောင်းလိုင်း17လိုင်းဟာတရုတ်နိုင်ငံမြို့ပေါင်း16မြို့နဲ့ရန်ကုန်မန္တလေးကိုပြေးဆွဲနေပါတယ်။ရန်ကုန်နဲ့ချိတ်ဆက်ပြေးဆွဲတဲ့အပြည်ပြည်ဆိုင်ရာလေကြောင်းလိုင်း35လိုင်းနဲ့တွေ့ရင်တရုတ်လေကြောင်းလိုင်းအရေးအတွက်ဟာ3ပုံ2ပုံအချိုးအစားကိုတောင်ရောက်လာပါတယ်။ဒါပေမဲ့လည်းအိန္ဒိချင်း၊ Thai, Vietnam, Cambodia နိုင်ငံတွေနဲ့နှိုင်းယှဉ်ရင်မြန်မာနိုင်ငံနဲ့တရုတ်ခီးတယ်ဝင်ရောက်မှုအများကြီးနည်းနေပါသေးတယ်။ထိုင်းနိုင်ငံလေးစိတ်တွေနဲ့နိုင်ငံတဝန်းကခီးတယ်တွေကိုလန်ညွန်ဆိုင်ဘုတ်အမှတ်အသားတွေမှာကဘာသုံးအင်္ဂလိပ်ဘာသာစကားအပြင်တရုတ်ဘာသာစကားကိုလည်းထည့်သွင်းပြောဆိုညွှန်ပြနေရတဲ့အခြေအနေရောက်နေပါပြီ
။ကဘာလက်ခီးတဲ့ဝင်ရောက်မှုကနေသက်ဆိုင်ရာတိုင်းပြည်ကဝင်ငွေဘလောက်ရမရဆိုတာဟာသူတို့ဘယ်လေကြောင်းလိုင်းကိုအသုံးပြုပြီးလာကြပြန်ကြသလဲ။ပြည်တွင်းရောက်တဲ့အခါဘယ်နေရာမှာတဲခိုသလဲ။သွားလာလည်ပတ်ဖို့ဘယ်ရင်တွေအသုံးပြုသလဲ။ဘယ်ဆိုင်တွေမှာစားကြတောက်ကြသလဲ။ပြန်တဲ့အခါဘာတွေဝယ်ပြီးပြန်ကြသလဲဆိုတာကြည့်ဖို့လိုပါတယ်။ဒီနေရာမှာအိန္ဒိချင်းထိုင်းနိုင်ငံရဲ့တိုးလုပ်ငန်းကနေဝင်ငွေရှာပုံကိုနမူနာပြကျင်ပါတယ်။ဥပမာအဖြစ်နော်ဝေးဆိုတာထိုင်းနိုင်ငံနဲ့အလွန်ကိုကွာဝေးတဲ့နေရာမှာရှိတာပါ။ထိုင်းတိုးလုပ်ငန်းကုမ္ပဏီတွေဟာနော်ဝေးနိုင်ငံအော်စလိုထိသွားပြီးသူတို့စီလာလေဖို့ဖိတ်ခေါ်တဲ့ကြေညာပွဲတွေလုပ်ပါတယ်။ထိုင်းလေကြောင်းလိုင်း DG ကလည်းဘန်ကောက်ကနေအော်စလိုထိတိုက်ရိုက်ပြေးဆွဲပါတယ်
။အားလုံးသိတဲ့အတိုင်းထိုင်းနိုင်ငံထဲမှာတိုရစ်တွေအတွက်ဟိုတယ်စားတောက်ဆိုင်ကုန်တိုက်အပန်းဖြေစရာဝန်ဆောင်မှုလုပ်ငန်းအမျိုးမျိုးစတာတွေကိုထူထောင်ထားရှိပြီးသားပါဒီအခြေအနေတွေကိုကြည့်ရင်နော်ဝေးကနေထိုင်းနိုင်ငံကိုသွားပြီးလေပတ်မဲ့သူတွေအတွက်အော့စလိုလေဆိပ်ကနေတီဂျီထိုင်းလေရင်ပေါ်တက်ပြီးဆိုတာနဲ့ထိုင်းနိုင်ငံဘက်ကဝင်ငွေစရပြီလို့ဆိုနိုင်ပါတယ်ဘန်ကောက်ရောက်ပြီးနိုင်ငံတွင်းလေပတ်တဲ့စီမှာတ တဲခိုစားတော့ဝင်ဆောင်မှုအမျိုးမျိုးကနေဝင်ငွေအမျိုးမျိုးရပါသေးတယ်။နောက်အပြန်ခီးလေစိတ်ကကင်းပါဝါကုမ္ပဏီကစီမံခန့်ခွဲတဲ့ Judy Free ဆိုင်မှာဝယ်တာတွေအတွက်ဝင်ငွေရတယ်လို့လေရင်ပေါ်ကမစင်းခင်လေရင်ပေါ်မှာနောက်ဆုံးလက်ဆောင်ပစ္စည်းဝယ်ယူတဲ့အထိဝင်ငွေရအောင်စီမံခန့်ခွဲထားတာတွေ့နိုင်ပါတယ်။အဲ့ဒီနမူနာကိုကြည့်ရင်မြန်မာနိုင်ငံအနေနဲ့လေကြောင်းလိုင်းပြေးဆွဲနိုင်မှုအားနေတာကြောင့်အဲ့ဒီကနေဝင်ငွေမရနိုင်ပါဘူး။လက်ရှိတရုတ်ခီးသည်တွေရဲ့ရာခိုင်နှုန်း90%လောက်ဟာတရုတ်လေကြောင်းလိုင်းတွေနဲ့လာပြန်ကြလို့မြန်မာဘက်ကဝင်ငွေမရနိုင်ပါဘူး။ဒါပေမဲ့ပြည်တွင်းမှာတဲခိုနေထိုင်စားတောက်လက်ပတ်တဲ့စီကနေတော့ဝင်ငွေတွေရနိုင်ပါတယ်။ဝေဖန်သူတွေကတော့တရုတ်တိုးတွေဟာတရုတ်အဲ့လန်းညွန့်သုံးတရုတ်ပိုင်ဟိုတယ်တွေမှာတဲတရုတ်စားတောက်ဆိုင်တွေမှာစားတောက်ငွေချေတော့လေ QR code အသုံးပြုပြီးဖုန်းနဲ့ငွေပေးချေတဲ့အတွက်အဲ့ဒီငွေတွေတရုတ်ဘဏ်တွေရဲ့ရောက်အဲ့ဒါကြောင့်မြန်မာနိုင်ငံကဝင်ငွေမရဘူးလို့ဆိုကြတာပါတကယ်တော့မြန်မာနိုင်ငံမှာသုံးသမျှမြန်မာနိုင်ငံအတွက်ဝင်ငွေလို့သတ်မှတ်နိုင်ပါတယ်အဲ့ဒီလိုမဟုတ်ဘဲမြန်မာနိုင်ငံကဟိုတယ်တွေစားတောက်ဆိုင်တွေခီးသွွားလုပ်ငန်းတွေဝန်ဆောင်မှုလုပ်ငန်းတွေကိုနောက်ွယ်ကနေတရုတ်နိုင်ငံသားတွေကတရားမဝင်ပိုင်ဆိုင်လုပ်ကင်နေကြတယ်ဆိုရင်တော့အဲ့ဒါဟာခီးသွွားလုပ်ငန်းကဏ္ဍပြဿနာမဟုတ်တော့ဘဲမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးနဲ့စီမံခန့်ခွဲမှုဆိုင်ရာပြဿနာလို့သတ်မှတ်ရတော့မှာဖြစ်ပါတယ်မြန်မာနိုင်ငံထဲမှာတရုတ်ဘဏ်တွေနဲ့ချိတ်ဆက်ထားတဲ့ QR code စနစ်သုံးငွေပေးချေမှုကိုခွင့်ပြုမထားတာကြောင့်အဲ့ဒီစနစ်အသုံးပြုခဲ့ရင်လေဥပဒေနဲ့မညီလို့စီစစ်အရေးယူတာမျိုးလုပ်ဖို့လိုအပ်ပါလိမ့်မယ်
ဒါတွေကိုစမ်းစစ်ကြည့်လိုက်ရင်တရုတ်ဧည့်သည်တွေဝင်လာလို့မြန်မာနိုင်ငံဘက်ကဝင်ငွေရသင့်သလောက်မရဘူးဆိုတဲ့ပြဿနာဟာအဲ့ဒီတရုတ်တိုးတွေကြောင့်မဟုတ်ပဲမြန်မာနိုင်ငံဘက်ကတရားဥပဒေစိုးမိုးမှုမရှိတာအပါအဝင်စီမံအုပ်ချုပ်မှုဆိုင်ရာအထွေထွေအားနည်းချက်တွေကြောင့်ပဲလို့ကောက်ချက်ချနိုင်ပါတယ်ဒီအတွက်တရုတ်ဧည့်သည်တွေအပါအဝင်တူရီဇင်လုပ်ငန်းကနေဝင်ငွေတွေရသင့်သလောက်ရဖို့အလုပ်ကိုင်အခွင့်အလမ်းရဖို့ဆိုရင်မြန်မာနိုင်ငံသားပိုင်လေကြောင်းလိုင်းတွေတိုးချဲ့တာဟိုတယ်နဲ့ခီးသွွားလုပ်ငန်းကိုအဆင့်မြင့်တင်တာလေပတ်စရာနေရာအသစ်တွေဝန်ဆောင်မှုအသစ်တွေရှာဖွေဖန်တီးတာခီးသည်တွေပြန်ရင်ဝယ်သွားနိုင်မဲ့ပစ္စည်းအယောင်းဆိုင်အမျိုးမျိုးကိုဖွင့်လှစ်တာစတဲ့ကိစ္စတွေစူးစမ်းအကောင့်ထဲပေါ်ကြရမှာဖြစ်တယ်လို့တရားဥပဒေစိုးမိုးမှုအကောက်အောင်လဲလုပ်ကြရမှာဖြစ်ပါတယ်ဘယ်လိုပဲဖြစ်ဖြစ်ခီးသွွားကဏ္ဍကနေဝင်ငွေတိုးတက်ရလာဖို့အတွက်ဆိုရင်တော့အိန္ဒိယနိုင်ငံတွေနီးတူတရုတ်ဧည့်သည်တွေများများဝင်လာမဲ့ကိစ္စကိုတော့ကြိုးစိုးသိကြကြောင်းပါ
စစ်တူအောင်မြင်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတနင်္လာနေ့မနက်ပိုင်းအစီအစဉ်မှာလည်းနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရစေရှင်။အခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်ဆွေးနွေးခန်းကိုဖိတ်ခေါ်ပါရစေရှင
်။ရောရှိမြတ်ပြ။နယူးယောက်မြို့ကုလသမဂ္ဂထူးထည်ညီလာခံမှာဒီသတင်းပတ်ထည်ကြလို့ရှိရင်မြမအရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးစရာတွေရှိနေပါတယ်။ထူးခြားမှုကတော့တစ်ချိန်လုံးကဒီမိုကရေစီရေးနဲ့လူ့အခွင့်အရေးပြောနေတဲ့ NLD ပါတီအခုအစိုးရဖြစ်ချိန်မှာမြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂမျက်နှာစာမှာအတော်လေးဝေဖန်ခံနေရတာပါဒါကြောင့်မလို့ဒီလာမယ့်အင်ကာနေဒဲရိုက်လီလိုက်အစီအစဉ်မှာလက်ရှိမြန်မာနိုင်ငံနဲ့ကုလသမဂ္ဂဆက်ဆံရေးကိုသုံးသပ်ဝေဖန်ဆွေးနွေးကြပါမယ်ပါဝင်ဆွေးနွေးလူတွေတို့ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲရိုက်လီလိုက်အစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြေမြန်ကြမယ်တော်ရရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။လာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွဲကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုဆက်ပြီးမအေးတန်နာကျော်စီစဉ်တင်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့အမှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်။နောက်ပိုင်းမှာတော့သောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့မြစ်တာဒီလက်ဆောင်ဖြောပြပေးမှာဖြစ်ပါတယ်ရှင်။အခုတော့ VOE ကို Messenger အသုံးပြုပြီးတော့ရေးလာကြတဲ့သောရရှင်ရဲ့စာလေးတွေကိုပြန်ကြားပေးကြပါမယ်။ Oliver Man ဆိုတဲ့သောရရှင်ကတော့ဆက်ဆက်ဆူဆူနဲ့မိကုန်းတစ်ခုမေးလာပါတယ်ရှင်။
ဗီဒီယိုကိုမြန်လို့လို့နားထောင်ပြပါရယ်နားထောင်တာကြာလာတော့မေးစရာတစ်ခုလည်းရှိလာပါတယ်ဘာဖြစ်လို့ VOA Y.2 Y.3 နံပါတ်၈မှာ ဥတော်မတက်ပဲနဲ့ကိုမဆိုပြီးတော့တုံးကြတာလဲဘာရင်မဟုတ်ပါဘူးဆက်စုကြည့်တာ
ပါဟုတ်ကဲ့ကိုအော်လီဗာရေမညိုလင်ကပြောပါတယ်နုနေခြင်းလို့ပေါ့တဲ့တော်ရရှင်တွေကိုလန်းလန်းဆင်ဆင်တက်တက်လက်လက်လေးတင်ဆက်ခြင်းလို့လို့ဆိုပါတယ်အဲနောက်တာပါနော်ကျမတို့ကစကားပြောတဲ့ပုံရင်းနှီးပြောဆိုဆွေးနွေးတဲ့ပုံနဲ့တင်ဆက်ပေးရမလို့အဲလိုမျိုးကိုရီမားရဲ့အချင်းချင်းတက်ခေါ်ကြတာပါအသက်တွေလည်းတိတ်ပြီးတော့မတိမ်မရိမ်မလို့အပြင်မှာကျမတို့ရုံးမှာအချင်းချင်းစကားပြောကြရင်လည်းအဲလိုကိုရီမားရဲ့နဲ့ပြောတဲ့အတွက်ကြောင့်မလို့လေလိုက်ပုံမှာလည်းအဲ့ဒီအတိုင်းပဲတင်ဆက်ပေးတာပါအငယ်ကျော်စန်းသာဆိုရင်တော့ကျမတို့ကိုကျော်စန်းသာလို့မခေါ်ပါဘူးနော်ဥကျော်စန်းသာလို့တလေးတစားနဲ့ခေါ်ပါရရှင်ဒါနဲ့ VOE ကိုအမြဲတမ်းနားဆင်နေဆိုလို့ကျေးဇူးအထူးတင်ရှိပါတယ်ကိုပေါင်းလဲဆိုတဲ့တော်ရရှင်ကတော့တာယာအေးချမ်းကြပါစေ။ဝိုင်းတော်သားများ VOE ကိုနားထောင်လာတာနှစ်30နေပါရှိပါပြီတဲ့။ယခုတိုင် VOE ကောင်းနေစေအားပေးနေစေပါ။သတင်းအစ်တွေကိုချိန်နဲ့တပြေးညီတည်ခွင့်ရအောင်ထုတ်လွှင့်ပေးတဲ့အတွက်ကျေးဇူးပါ။ဆက်ပြီးတော့လဲအားပေးနေပါဦးမယ်ခင်ဗျာလို့ရေးလာပါတယ်။အထူးကျေးဇူးတင်ပါတယ်ကိုပေါင်းလဲ။ဒါနဲ့ Ramsey Owenwan ဆိုတဲ့တော်ရရှင်ကတော့ VOE Burmese အစီအစဉ်တွေကို SoundCloud မှာမတင်ပေးတော့ဘူးလားတဲ့အပ်ဒိတ်မဖြစ်တာတပတ်လောက်ရှိပါပြီအလုံးလုံးနဲ့နားထောင်နေဆိုတော့ SoundCloud မှာပို့ပြီးတော့အဆင်ပြေပါလေလို့ပြောထားပါတယ်ဟုတ်ကဲ့ပါဒီသောရရှင်ကိုပြန်ကြားရမယ်ဆိုရင်တော့ကျွန်တော်တို့စီကအစီအစဉ်တွေကို SoundCloud ပေါ်မှာက Automation ဆိုတဲ့ဒီအလိုလျောက်ဆွဲယူစနစ်နဲ့တင်ပေးတာဖြစ်ပါတယ်ရှင်ဒါကြောင့်မလို့ SoundCloud မှာအစီအစဉ်တွေမတင်တော့ဘူးလားဆိုတာမဟုတ်ပါဘူးအမြဲတမ်းလွှင့်လွှင့်ပြီးတဲ့လိုမျိုး SoundCloud ပေါ်မှာပုံမှန်အစီအစဉ်တွေရှိနေပါတယ်ဟိုတစ်ချက်လေးတိတိကျကျပြန်ရှာကြည့်ပါလို့ပဲအကြံပြုချင်ပါတယ်နော်အဲ့ဒါမှမတွေ့ဘူးဆိုတော့ကျွန်မစီကိုလည်းစာထည့်ရေးပါအောင်ကျွန်မဒီလွှင့်ထုတ်ပေးနေတဲ့နေရာ link လေးကိုလည်းကျွန်မဒီသောရရှင်စီကိုဒီ Messenger ကနေပြီးပြန်ပြီးတော့ပို့လိုက်ပါမယ်ကျေးဇူးတင်ပါတယ်ဆောင်မဲကဥကွမ်ဆိုတဲ့တော်ရရှင်ကတော့ဒီကိုလာပိုင်း24ရက်နေတော့ရေးလာတာပါသူကအခုတလောအစီအစဉ်နေနားဆင်ရတာအဆင်မပြေပါဘူးတဲ့အထူးသဖြင့်တနင်္လာနေ့အစီအစဉ်နေပါဆိုပြီးအခုလိုရေးလာပါတယ်သူကတနင်္လာနေ့မနေ့ရှင်းနိုင်အစီအစဉ်တိုင်းစိတ်ညစ်ရပါတယ်တဲ့တနင်္လာနေ့မနေ့ရှင်းနိုင်အစီအစဉ်တိုင်းအယူထားပြီးအစီအစဉ်အဟောင်းတွေပဲပြန်လွှင့်နေလို့ပါပြီးခဲ့တဲ့23 September တုန်းကလည်းအရင်တစ်ပတ်အစီအစဉ်နေပဲလွှင့်နေပါတယ်အရင်တစ်ပတ်အင်္ဂါလာဘုရူလာကောင်းအောင်မမတ်မိတော့ပါဘူးတဲ့ဒါနဲ့မဲညွညွလေးစီစဉ်တင်ဆက်တဲ့ပောက်ကရစကားလေးတွေတလွဲပြန်ပြီးတော့ထုတ်လွှင့်ပေးပါအောင်ကျေးဇူးတင်ပါတယ်အဖဖရာသခင်ကောင်းကြီးပေးတော်မူပါစေဆိုပြီးတော့ကြောင်မဲကဥကွန်ဆူတောင်းပေးလာပါတယ်ဟုတ်ကဲ့ပါဥကွန်ရေဒီအစီအစဉ်ကဒီကျမတို့၈နာရီအစီအစဉ်ဆိုတော့မနေ့၈နာရီအစီအစဉ်ကမနေ့၆နာရီအစီအစဉ်ကိုပြန်လွှင့်အစီအစဉ်ဖြစ်ပါတယ်နော်ဘာလို့များအဲ့လိုအစီအစဉ်အဟောင်းကိုဆက်ကပြန်ပြန်ပြီးတော့ဆွဲနေလဲဆိုတာမသိပါဘူးကျမတို့ကဓာတ်ရိုက်ထုတ်လွှင့်နေတာကိုကွန်ပျူတာစနစ်နဲ့အလိုလျောက်ဆွဲယူတာဖြစ်ပါတယ်ကျမတို့ဒီအစီအစဉ်တွေကိုအဲ့လိုဆက်နေအော်တိုမေးရှင်းစီစဉ်ထားတဲ့ဌာနကိုအကြောင်းကြားပေးပါမယ်အခုလိုကျမတို့ကိုအသိပေးလာတဲ့အတွက်လည်းကျေးဇူးတင်ပါတယ်ဒီတော်ရရှင်ကမညိုရဲ့ပေါက်ခရစကားလေးတွေပြန်လွှင့်ပေးပါဆိုလို့ကျမဒီသတင်းကိုမညိုလင်းကိုတိတ်ချပြောပြလိုက်ပါမယ်ဒါပေမဲ့ဒီမှာတစ်ခုရှိတာကမညိုလင်းရဲ့အစီအစဉ်ကပေါက်ခရစကားလေးတွေမဟုတ်ပါဘူးသူပေါက်ခရစတွေပြောတာအမှန်ပဲမလဲကျမတို့အစီအစဉ်နာမည်ကမတူတာလေးတွေအစီအစဉ်ဖြစ်ပါလိမ့်ရှင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နော
်ကြောစင်းနဲ့ဆိုတဲ့ Facebook တော်ရရှင်ကတော့မင်္ဂလာပါ VOA 1တော်သားများခင်ဗျာတဲ့ကျွန်တော် DV ရှောက်ချင်လို့ပါသူပြောတဲ့ DV ဆိုတာ American ပြည်အောင်စုမှာအမြဲတမ်းနေထိုင်ခွင့်ကန့်ဆတ်မဲ့ဖောက်ပေးတဲ့ Green Card အစီအစဉ်ကိုပြောတာဖြစ်ပါတယ်အတန်းပညာကတော့အလေတန်းအထိပဲအောက်ပါတယ်လက်ရှိထိုင်းနိုင်ငံမှာအလုပ်လုပ်ပြီးတော့ဆက်ချုပ်တဲ့အလုပ်လုပ်ပါတယ်၁၀နှစ်လောက်ရှိပါပြီကျွန်တော်သိချင်တာကအလေတန်းအဆင့်လောက်နဲ့ရှောက်လို့ရမလားခင်ဗျာကျေးဇူးပါတဲ့ဟုတ်ကဲ့ပါကျွန်မသိတဲ့လောက်ကတော့အထက်တန်းအဆင့်ဆိုပြီးတော့သူတို့ပညာအရေးချင်းကိုဖော်ပြထားပါတယ်ဒါပေမဲ့ခုနကတော့လိုမျိုးဟို professional အလုပ်တစ်ခုခုပေါ့နော်ဥမာဆက်ချုပ်ဆက်ပြင်အဲ့လိုအလုပ်မျိုးလုပ်တတ်တာဆိုရင်တော့သူတို့ဟိုချွင်းချက်ပေးသလားမသိအဲ့ဒါတော့ကျွန်မသိကြအောင်ပြန်ကြည့်ရပါမယ်သူတို့ရဲ့တတ်မှတ်တဲ့အရေးအချင်းရာဆိုရင်တော့အထက်တန်းအဆင့်လိုပဲပြောထားပါတယ်ရှင
်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်နေကိုယ်တိုင်တွေ့ကြုံနေရတဲ့အဖြစ်ပြက်တွေနောက်ပြီးတော့သူတို့ရဲ့ရှုမြင်ခံစားချက်တွေကိုပုံဝင်လင်းလင်းထုတ်ဖော်လာတဲ့စာတွေကိုလည်း VOE ကလက်ခံရရှိပါတယ်။အဲ့ထက်ကစာတစ်စောင်ကတော့ဘကိုးရုံးမဆေးလူရှင်ဆိုတဲ့ဒီ Facebook အကောင့်ပိုင်ရှင်တော်ရရှင်ရေးလာတာဖြစ်ပါတယ်။သူကမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့ဟိုအဖက်ဖက်ကကြက်တဲမှုတွေနဲ့ပတ်သက်ပြီးတော့အခုလိုတင်ပြလာပါတယ်ရှင်
။ယခုကုန်စည်နှုန်းနဲ့ဒေါ်လာဈေးဟာတိတ်ကွာလွန်းတဲ့အဆင့်ရောက်နေပါတယ်။ပြည်သူတွေတစ်နှစ်တခြားငတ်ပြတ်လာပါပြီ။စားစရာကမရှိ၊ဈေးကူဖို့ဈေးဈေးကမရှိနဲ့လူတွေမတည်တင့်ပဲတည်ကြပါရယ်အရသာဆိုရလက်ထက်မှာပိုဆိုးလာပါတယ်ဒီလိုကုန်စည်နှုန်းနဲ့လျှက်စစ်မီတာကတက် မရိမှုတွေကပေါ်စစ်ပေးစစ်တံပေါ်ကြည်လည်ပြောပေးကြပါအောင်ဗျာမြမပြီးမကြခင်လူမျိုးတုံးတော့မလားစစ်လေရင်တွေမကြခဏပြက်ကြနေတာတက်တက်မဲ့စီစဉ်နေသလားလို့တော့ထင်မိနေတာပါဒါမှမဟုတ်ရင်ဒေါအောင်ဆန်းစုကြည်ကံမကောင်းဘူးထင်ရပါတယ်ကုံစင်းတို့အမြန်ရှော့ချပေးစီကြပါတယ်ပြည်သူတွေငတ်သေးကုန်ပါပြီခင်ဗျားတို့အလုပ်ပေးမလားစားစရာချပေးမလားပြည်သူတွေကိုလည်းငဲကြည့်ကြစေချင်ပါတယ
်ဟုတ်ကဲ့ပါဘကိုးရုံးမအစေးလူရှင်ဆိုတဲ့ Facebook တော်ရရှင်ရေးလာတာပါမြန်မာနိုင်ငံမှာပြည်သူတွေကြက်တဲလွန်းလို့နိုင်ငံတော်အစိုးရနဲ့ဒီအစိုးရကောင်းဆောင်တဦးဖြစ်တဲ့ဒေါအောင်ဆန်းစုကြည်အနေနဲ့ပြည်သူတွေတက်တာအောင်လို့လုပ်ပေးပါအောင်ဆိုပြီးဒီတော်ရရှင်သူ့ရဲ့ထင်မြင်ယူဆချက်နဲ့ဒီဖွင့်ဟပြီးတော့တောင်းဆိုလာပါတယ်ရှင်ကျွန်တော် VOE လေးလိုင်းရတဆင့်သတင်းတွေကိုနေ့စဉ်မပြတ်နားထောင်နေပါတယ်ဆိုပြီးတော့ရေးလာတဲ့နောက်ထပ်တော်ရရှင်တစ်ယောက်ကတော့ VOE လေးလိုင်းကနေပြီးတော့သက်ဆိုင်သူတွေစီကိုပြောပြခြင်းတဲ့သတင်းစကားလေးတွေဖြစ်ပါတယ်ကျွန်တော်ကိုရိုင်းကတက်မတော်တွေကအရာရှိပါတက်မတော်မှလည်းအတော်လေးလှုပ်တဲ့ရင်လာပါပြီဆွေးနွေးခြင်းတဲ့အကြောင်းအရာကတော့ဆိုပြီးတော့အောင်မင်းထက်ဆိုတဲ့တော်ရရှင်အခုလိုရေးလာပါတယ်
ကျွန်တော်တို့ယာတူအဖြစ်အငယ်တွေပေါ့နော်တက်မတော်မှတတ်မှတ်ထားသောတောင်းဝန်ထမ်းဆောင်ကာလပြည့်သွားတော့လေတက်မတော်မှတရားဝင်နှုတ်ထက်ခွင့်ရရှိဖို့အစဉ်မပြေတာတွေဖြစ်နေပါတယ်အမှန်တမ်းပြောရရင်တော့လူအခွင့်အရေးချိုးဖောက်ခံရတယ်လို့ပြောရင်လည်းမမှားပါဘူးဒီအကြောင်းအရာကိုအခုလိုပြောလာတာကတော့ကျွန်တော်အပါဝင်ကျွန်တော်မိတ်ဆွေတက်မတော်မှနှုတ်ထွက်ခြင်းသူအားလုံးအတွက်ပါနောက်တစ်ခုကတော့တက်မတော်ရဲ့အသက်16နှစ်မနူးမနက်အရွယ်နဲ့ရောက်လာကြမဲ့ညီနောင်အငယ်တွေအတွက်ပါတမရော်မှာလဲလာစဉ်နှစ်စဉ်နဲ့အမျှနှုတ်ထွက်ခွင့်တွေတင်ထားတော်လဲမရတဲ့အတွက်မိသားစုဘဝအပြည့်ခံထောင်ကျခံခြင်းနဲ့ရင်ဆိုင်နေရပါတယ်။ပတ်ဝန်းကျင်အတွက်ရောမိမိမိသားစုအတွက်ရှေးရေးပါအနှောက်အယှက်များစွာနဲ့ဂုဏ်သိငယ်စွာဖြတ်သန်းနေကြရပါတယ်။ဒီအကြောင်းတွေကိုပြောပြပေးခြင်းနေတဲ့တမရော်သားတွေလည်းမနှဲပါဘူး။မြန်မာနိုင်ငံရဲ့နောင်အလားလာရှိမဲ့လူငယ်တွေရဲ့အနာဂတ်တွေမမေ့မိန်စေရန်ဆွေးနွေးပေးပါ။တိုက်တွန်းပါရစေ။ကျွန်တော်ကိုယ်တိုင်ကလည်းအခုအချိန်ထိနိုင်ငံတော်မှပေးအပ်ထားသောယာဒူးနဲ့အညီတာဝန်တွေကိုလည်းအကောင်းဆုံးအနေထားနဲ့ထမ်းဆောင်ခဲ့ပြီးဖြစ်ပါတယ်။မိသားစုရှိတာကြောင့်လည်းနိုင်ငံတာဝန်ကိုမှင်းဤတစ်ချက်မှမပါဘဲထမ်းဆောင်ရင်းနဲ့အခုတက်မတော်ကိုကြောခမ်းရမယ့်အချိန်ရောက်လာပါပြီ။သို့တော့နှုတ်ထွက်ခွင့်တွေကိုအဆက်အသွယ်ယာဒူးကြီးတဲ့သားသမီးတွေကသာအလုတ်ကနေထွက်ခွင့်ရကြပြီးတော့ကျွန်တော်တို့လိုပြီးတဲ့လစာနဲ့ Twitter စားတော့နိုင်သူတွေအဖို့တော့ထွက်ဖို့ကမလွယ်ကူလှပါဘူးခင်ဗျာ
ဟုတ်ကဲ့ဒီတော့ရရှင်ကစားလဲတော်တော်ရှေးပါပြီတဲ့လာစင်နဲ့အမြဖြစ်နေတဲ့ကိစ္စရက်တွေနောက်ပြီးတော့ကျွန်တော်တို့ရဲ့ဒီစစ်တပ်တွေကညင်အောင်နေဆန္ဒမရှိတော့ဘဲနဲ့မရောမသားထုတ်ပြန်ထားတဲ့ဥပဒေညွှန်ကြားချက်တွေနဲ့ခြိနှောင်ခံထားရတာတွေအတွက်အသက်ငယ်ငယ်နဲ့စစ်တပ်တွေဝင်လာမဲ့ညင်အောင်တွေကိုတားဆီးကြပေးပါလို့ပြောချင်ပါတယ်တဲ့ဒါတော့စစ်တပ်တွေမှာဒီလိုမျိုးဒီဆန္ဒမပါဘဲနဲ့ချီနောင်မှုတွေခံရတဲ့အတွက်ကြောင့်မလို့နောက်ထပ်ဝင်လာမယ့်အငယ်တွေတေချာစဉ်းစားဆုံးဖြတ်စေချင်ပါတယ်ဆိုပြီးတော့တက်မတော်အရာရှိဟောင်းတူဦးပါဆိုပြီးတော့တော်ရရှင်တယောက်အစာရေးလာတာဖြစ်ပါလိမ့်ရှင်တော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်တိတောင်လာတဲ့တော်ရရှင်တွေကိုလည်းနောက်ပိုင်းမှာအလှည့်ပေးအောင်မှာဖြစ်ပါတယ်နော်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျွန်တော် VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါလိမ့်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုဆက်ပြီးတော့တေးတောင်းလာတဲ့တော်ရရှင်တွေကိုလည်းအလှည့်ပေးကြပါတယ်အကိုမတွေအားလုံးတချင်းတောင်းကျင်လို့ပါဗျာဆိုရဲရေးလာတဲ့တော်ရရှင်ကအောင်ကျော်ဆိုတဲ့တော်ရရှင်မှာခံကောမြို့နယ်ကုန်းရွာကချစ်ချောအတွက်တောင်းဆိုခြင်းပါတယ်တဲ့ဝါချွတ်ချစ်သူဆိုတဲ့တချင်းလေးထုတ်လွှင့်ပေးဖို့ တောင်းဆိုပါရခင်ဗျာရိုသေလေးစားစွာနဲ့တောင်းဆိုပါရတဲ့ဟုတ်ကဲ့ပါကျမတို့အဲ့လောက်ထိခါခါရရအစာရေးဖို့မလိုပါဘူးเนาะကျမတို့တော်ရရှင်နေတေးတောင်းလာတဲ့ခါမှာတေးတောင်းတဲ့တခြင်းတွေကိုကျမတို့ရှာလို့ရရင်အကုန်လုံးထောက်လွင့်ပေးပါတယ်အကိုအမတွေအားလုံးကျန်းမာပါစေဆိုပြီးတော့လေကိုအောင်ကျော်ဆုတောင်းပေးလာပါတယ်ကျေးဇူးတင်ပါတယ်ဒါပေမဲ့ဒီမှာကိုအောင်ကျော်တောင်းဆိုထားတဲ့ဝါကျိုးချစ်သူဆိုတဲ့တခြင်းဘယ်သူဆိုထားလဲဆိုတာမသိတော့ကျမနည်းနည်းလေးတော့ရှာကြည့်ပါဦးမယ်ဟုတ်ကဲ့ကိုအောင်ကျော်တောင်းထားတဲ့ဝါကျွတ်ချစ်သူဆိုတဲ့တခြင်းလေးရှာလို့တွေ့ပါရင်ဘဒူဆိုထားတာလဲဆိုတာကြည့်လိုက်တော့ဗညာဟန်နဲ့စိတ်နေကြီးတည်ဆိုထားတာဖြစ်ပါတယ်ရို့ဒီတပတ်ဒီသောရရှင်တောင်းဆိုထားတဲ့တခြင်းလေးနဲ့ထုတ်လွှင့်ပေးကြပါတယ်တေးတောင်းတဲ့သောရရှင်ရောတေးချစ်သောရရှင်နဲ့အားလုံးရောဒီတခြင်းလေးကိုနှိမ့်ချခံစားနိုင်ပါစေလို့မျှော်လင့်ပါတယ်နော်ဝါကျွတ်ပြီးအချစ်ရဲ့အသက်ရဲ့တည်ကျွဖဲ့ပြီးခွင့်တည်ကျွဖဲ့ပြီးခွင့်ဝါကျွတ်မီဝဲကြည့်မယ်အတူတူနဲ့စိတ်နေကြီးတည်ဆူထားတဲ့ဝါကျွတ်ချစ်သူဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချန်ပေးစာတွေရင်းဖွင့်စာတွေနဲ့တေးသင်းတောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲတိုက်ရိုက်နားဆင်နိုင်ပါတယ်ရထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုတော့ VOA ရဲ့အင်တာနက်အစာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
မရီတနာကျော်စီစဉ်တင်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာများကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင်အခုဆက်ပြီးအလိမ္မာနဲ့ကိုဝင်းခတ်မောင်တို့စီစဉ်တင်ဆက်ပေးမယ်ထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနားဆင်ကြရအောင်ပါရှင
်ဗီယက်နမ်နိုင်ငံမှာ Transformer ရုပ်ရှင်တွေကလုံးစစ်ရုပ်ကြီးတရုတ်သူကဗီယက်နမ်ဘာသာစကားကိုပြောနိုင်ပါတယ်ဒီလိုစစ်ရုပ်တရုတ်ကိုကွန်ပျူတာ programming ရေးတဲ့ကွန်ပျူတာကျောင်းသားအဖွဲ့ဖြစ်တဲ့Robot Bank ကနေပထမဆုံးဖန်တီးမှုအဖြစ်တီထွင်ထုတ်လုပ်လိုက်တာပါဒီ Robot 1လို့ခေါ်တဲ့စက်ရုပ်ကိုစိုင်ကဲအပြက်တွေကနေရတဲ့အပိုင်းအစတွေနဲ့လှုပ်ထားတာပါလက်ရှိအချိန်မှာဗီယက်နမ်နိုင်ငံမှာလူတွေဟာမော်တော်ဆိုင်ကဲအကြီးအကျယ်စီးကြတာမို့လို့ပတ်ဝန်းကျင်ညံ့မှုကိုပိုဖြစ်လာစေပါတယ်ဒါကြောင့်မို့ပြစ်လိုက်ရတဲ့စိုင်ကဲအဟောင်းတွေရဲ့စက်ပစ္စည်းအပိုင်းအစတွေကို Robot Bank ကနေပြန်ဝယ်ပြီးတော့ဒီလိုစက်ရုပ်အဖြစ်ထုတ်လုပ်ခဲ့တာပါနောက်ထပ်မသုံးနိုင်တော့ဘူးလို့ထင်ထားတဲ့ပစ္စည်းတွေကနေစက်ရုပ်နဲ့အခြားအရာတွေကိုလုပ်နိုင်တဲ့ဆိုတာနဲ့ဒီလိုစက်ရုပ်ကိုလုပ်ခဲ့တာဟာကို့ပတ်ဝန်းကျင်ကိုကာကွယ်ကြဆိုဆိုတဲ့အသည့်ကိုပေးတင်တာဖြစ်တယ်လို့ Robot Bank အဖွဲ့ဝင်တဦးကပြောခဲ့ပါတယ်ဒီစက်ရုပ်ရဲ့အလေးချိန်ဟာပေါင်220လေးပြီးတော့အမြင့်ကတော့10ပေးရှိပါတယ်ရှင်
Hollywood ကဂန်ဝင်ရုပ်ရှင်တွေဖြစ်ကြတဲ့ Frankenstein, The Mummy နဲ့ Dracula စတဲ့ရုပ်ရှင်တွေဟာပရိသတ်တွေအတွက်ကြောက်စရာကောင်းတာ။ဘာကြောင့်ပါလဲ?ခန္ဓာကိုယ်ရဲ့ပုံအောင်နေတဲ့တရားဆိုတဲ့စိတ်ကူးကြောင့်လား၊နှစ်ပေါင်းများစွာကြာကကျိန်စာရီကြောင့်လား၊ဒါမှမဟုတ်ဒီရုပ်ရှင်တွေဟာတကယ်ဘဝမှာဖြစ်ခဲ့တဲ့သိပ္ပံနီးခြားဆန်းသက်မှုတွေနဲ့တွေ့ရှိချက်တွေကြောင့်ပါလား။ဒါဟာ American ပြည်အောင်စု Los Angeles မြို့ကတဘာဝတမိုင်းပြရိုက်မှာအသစ်ပြထားတဲ့ပြပွဲရဲ့အခြေခံစိတ်ကူးစိတ်တမ်းဖြစ်ပါတယ်။အဲ့ဒီပြပွဲမှာဟောလိဝုဒ်ရုပ်ရှင်ဇာတ်ကားတွေရဲ့နောက်ကွယ်ကစိတ်ကူးတွေကိုဖြစ်စေခဲ့တဲ့သိပ္ပံဆန်းသက်ခံတွေကကိရိယာတွေနဲ့အတူရုပ်ရှင်တွေကအသုံးဆောင်ပစ္စည်းတွေကိုခင်းကျင်းပြသထားပါတယ်။ဒီမှာဆိုရင်18ရာစုနှစ်ကဖားခြေရောက်တွေကိုသုံးခဲ့တဲ့လျှက်စစ်နဲ့ဆန်းသက်မှုတစ်ခုကိုတွေ့ရမှာပါ။ဒါဟာစာရေးဆရာမမယ်ရီရှယ်လီကို Frankenstein ဝတ္ထုနဲ့ပတ်သက်လို့အတွေးရစေခဲ့တဲ့ဆန်းသက်မှုဖြစ်ပါတယ်။1954ခုနှစ် Creature from the Black Lagoon ရုပ်ရှင်ထဲမှာတွေ့ခဲ့ရတဲ့ Monster တရဝဝစ်စုံကိုလည်းဒီပြပွဲမှာပြသထားပါတယ်။အလေတဘာဝသမိုင်းပြရိုက်အနေနဲ့အခုလိုရုပ်ရှင်တွေကပစ္စည်းတွေကို1930ခုနှစ်တွေကတည်းကစတင်စုဆောင်းလာခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
။ထိုင်းနိုင်ငံဟာတည်ကြတဲ့အတိုင်းဝင်မျိုးစိတ်တွေအများကြီးရှိသလိုတွားသားတရဝတွေပေါများတဲ့နိုင်ငံဖြစ်ပါတယ်။ဒီမျိုးတွေကအစားအသောက်တွေနဲ့သီးနှံတွေကိုဖျက်ဆီးတတ်တဲ့ကြွက်တွေရဲ့အန္တရာယ်ကိုကာကွယ်ပေးနိုင်တဲ့အတွက်ထိုင်းအာဏာပိုင်တွေကမွေတွေကိုရှင်းလင်းဖို့ဝင်လင်းနေကြပါတယ်။ထိုင်းနိုင်ငံတောင်ပိုင်းကအင်ယာလုံကြုံရေးဝန်ထမ်းတဦးကမွေဟောက်ကြီးတကောင်ကိုတနင်္ဂနွေနေ့မှာတွေ့ခဲ့တဲ့အတွက်ကယ်ဆယ်ရေးအဖွဲ့ကိုကြောင်းကြားခဲ့ပါတယ်။မွေကြီးဟာ73ပေအရွယ်ရှိပြီးတော့သူ့ကိုမိန်လာရေပိုက်ထဲကနေတနားကြီးကြောကြအောင်ကယ်ဆယ်ရေးသမားတွေကဖမ်းယူကယ်ထုတ်ခဲ့ရတာပါ။ဒီကယ်ဆယ်ရေးလို့တော့လူ9ယောက်ပါဝင်ပါတယ်။ King Cobra အမျိုးအစားမွေဟောက်ကြီးဟာအဝကျင်းချင်းလေးရှိတဲ့ရေမြောင်းထဲကိုပြန်ပြန်ဝင်သွားပြီးတော့ရေတွေထဲမှာရှောက်သွားနေတာကြောင့်ကယ်ဆယ်ရေးသမားတွေကအမိကနေဆွဲထုတ်ခဲ့ရပါတယ်။ဒီမွေကြီးကိုဖမ်းယူခဲ့ပြီးတဲ့နောက်တောရဲကိုဘေးမဲ့လွှတ်ပေးခဲ့ကြပါတယ်။မွေကြီးရဲ့အလေးချိန်ဟာ33ပေါက်ရှိပြီးတော့ဒါဟာသူတို့ကယ်ခဲ့တဲ့အထက်မှာတတိယအရှည်ဆုံးမွေကြီးလို့ဆိုပါရစေ
။အလိမ္မာနဲ့ကိုဝင်းခတ်မောင်တို့စီစဉ်တင်ဆက်ပေးတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။အခုထွင်ပေးနေတဲ့တနအီစာအစီအစဉ်အစဆုံးကိုအစီအစဉ်ပြီးပြီးချင်း10နာရီကနေ17နာရီအထိလိုင်းဒိုမီတာ32 51လိုင်းဒိုမီတာလိုင်းလက်မီတာ190တို့ကနေပြန်ပြီးတော့နားဆင်နိုင်ပါတယ်။အခုတင်းငွေနေညပိုင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုရနိုင်ပြောပြပေးပါမယ်ရှင်။
ဆီးရီးယားနိုင်ငံမြောက်ပိုင်းမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကိုအမေရိကန်ဘက်ကဒီကနေ့မှပြန်ရုပ်သိမ်းလိုက်ပြီးအဲဒီတပ်ဖွဲ့တွေကိုအီရန်နိုင်ငံအနောက်ဘက်ကိုဆေးလွှတ်သွားမှာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးမောက်အက်စပါကပြောလိုက်ပါတယ်။အဲဒီတပ်တွေအနေနဲ့ဒေသတွေမှာရှိတဲ့ IS အစွန်းရောက်တွေကိုနေနေနဲ့တံပြန်အကြမ်းဖက်ဆန့်ကျင်ရေးဆစ်စင်ရေးတွေမှာလှုပ်ဆက်လက်လုပ်သွားမှာဖြစ်တယ်လို့ပြောပါတယ်။American ကာကွယ်ရေးဝန်ကြီး Mark Esper ဟာကြိုတင်ကြေညာခြင်းမရှိဘဲနဲ့အာဖဂန်နစ္စတန်နိုင်ငံကိုရောက်ရှိသွားခဲ့ပါတယ်။ Taliban နဲ့ဆွေးနွေးပွဲတွေပြန်ဆနိုင်ဖို့ American ဘက်ကကြိုးပမ်းနေချိန်မှာပဲအခုလိုရောက်ရှိသွားတာပါ။သူခီးစဉ်ရွေချက်ကတော့အာဖဂန်မှာရှေ့ဆက်သွားနိုင်မယ်နိုင်ငံရေးရညီညွတ်ရေးသဘောတူညီချက်တည်းရရနိုင်ဖို့ဖြစ်တယ်လို့ကာကွယ်ရေးဝန်ကြီး Esper ကခီးစဉ်မှာပါသွားတဲ့သတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ကလာပေါက်စီအမေရိကန်ဒေါ်လာ30လောက်တန်ဖိုးရှိတဲ့ Crystal Meth Amphetamine စိတ်ကြွစီ23ရေကိုကပ်ပလီပင်လယ်ထဲမှာမျောနေတာကိုငါးဖမ်းသမားတွေကပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကတွေ့ရှိခဲ့တယ်လို့မြန်မာအာဏာပိုင်တွေက AFP သတင်းဌာနကိုဒီကနေ့မှပြောကြားလိုက်ပါတယ်။မင်္ဂလာဒေ့နိုင်ငံမှာရောက်နေကြတဲ့တင်ကနန်ရှိတဲ့ရွန်ဂျာဒုက္ခသည်တွေကထောင်ကမ်းလောက်ဟာသူတို့ကိုရွှေ့ပြောင်းဖို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေစီစဉ်နေတဲ့ဘင်္ဂလားပင်လယ်ော်တွေကကျွန်းကိုပြောင်းရွှေ့ပေးဖို့သဘောတူထားကြတယ်လို့ဘင်္ဂလားဒေ့ရှ်တော်ဝင်ရှိသူတွေကပြောပါတယ်ဒီနေရာဟာမိုးရင်းဆိုရင်ရေလွှမ်းမိုးတာခံရတဲ့နေရာဖြစ်တယ်ဆိုပြီးတော့ဒုက္ခသည်တွေရောအကူအညီပေးအဖွဲ့တွေကပါစိုးရင်တကြီးကန့်ကွက်နေကြတာဖြစ်ပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညပဲထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်ပြောပြပေးသွားတာပါရှင်ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကမမသစင်အောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Nick Evanoff ဖြစ်ပါတယ်VOA American တန်ရဲ့တနင်္လာနေ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24/50/51ဒုတိယနာရီဝက်မှာလိုင်းလက်မီတာ190တို့ကနေနားဆင်နိုင်ပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.